နဝမနိဓမ္မဒေသနာတရားဘတ်မှာကိုယ့်ရဲ့တော့ကုံဆုံးသွားပါပြီတရားအားထုတ်ဖို့ရာနောက်ထပ်တရက်ပဲကြံပါတော့တယ်ဒီဆယ်ရက်တရားဘတ်အဆုံးသတ်ပိုင်းမှာဒီကမ္မထာနီးကိုယောဂီတို့ရဲ့ဘဝတာမှာဘယ်လိုအသုံးချရမလဲဆိုတာကိုနားလည်ထားဖို့ရာလိုပါတယ်နေ့စဉ်နေထိုင်ရေးကိစ္စတွေမှာတရားကိုဘယ်လိုအသုံးချရမလဲဆိုတာကိုသိဖို့ရာလဲလိုပါတယ်မဟုတ်ရင်တော့ခံစားသင့်တဲ့အကျိုးကျေးဇူးတွေကိုမခံစားရဘဲနေပါလိမ့်မယ်ဒီကမ္မထာနီးကတော့ဝင်သက်ထွက်သက်နဲ့နောက်ပြီးတော့ခန္ဓာကိုယ်ပေါ်မှာခံစားနေရတဲ့ဝေဒနာတွေကိုဥပေက္ခနဲ့ရှုပြီးတုံ့ပြန်မှုမလုပ်ဖို့ရာဖြစ်ပါတယ်လူတွေဟာဘဝခရီးမှာကိုယ်မဖြစ်စေချင်တာတွေကတော့ဖြစ်ကြဖြစ်စေချင်တာကြတော့တခါတလေလည်းဖြစ်ပါတယ်အများအားဖြင့်ကတော့မဖြစ်တာကများပါတယ်ဒီကမ္မထာနီးကတော့ဘဝခရီးလမ်းကြောင်းမှာလောကတန်တရားတွေနဲ့တွေ့ကြုံရတော့လေစိတ်ချမ်းသာစွာနဲ့အစဉ်ပြေအောင်နေနိုင်ရေးအတွက်ဖြစ်ပါတယ်စိတ်စင်းရဲမှုတွေတွေ့လာရင်များသောအားဖြင့်လူတွေကတော့ပြဿနာကိုရှောင်ပြီးထွက်ပြေးတိမ်းရှောင်နေလေရှိပါတယ်မဟုတ်ရင်လေစိတ်ရဲ့အာယုံကိုဖျော်ပြေမှုတစ်ခုခုနဲ့ပြောင်းလဲပြစ်တက်ကြပါတယ်ရုပ်ရှင်တို့ဇက်ပွဲတို့သွားမယ်ကလပ်သွားပြီးအရက်တော့မယ်မဟုတ်ရင်လည်းအိမ်မှာနေပြီးတီဗီကြည့်နေမယ်စသဖြင့်ခံစားနေရတဲ့စိတ်ဆင်းရဲမှုတွေကိုမေ့ပျောက်သွားအောင်လုပ်ကြပါတယ်ဒါတွေဟာပြဿနာတွေရဲ့အဖြေတော့မဟုတ်ကြပါဘူးစိတ်ဆင်းရဲမှုတွေကတော့ရှိနေသေးကြပါပဲအမှန်မှာတော့ဒီလိုနီးတွေဟာစိတ်သောကကိုသွယ်ဝိုက်တဲ့နီးနဲ့တိုးပွားပေးနေတာဖြစ်ပါတယ်ရှိကပညာရှိကြီးတွေသူတော်ကောင်းကြီးတွေကလူသားတွေဆင်းရဲဒုက္ခကလွတ်မြောက်ရေးအတွက်အမျိုးမျိုးပဲစ조사ခဲ့ကြပါတယ်တချို့ကတော့စိတ်သောကကိုပျော်ရွှင်မှုတွေနဲ့မဖြေပြောက်ဘဲမိမိတို့ယုံကြည်အားထားကိုးကွယ်ရာဖြစ်တဲ့ဖခင်တို့နတ်တို့ဘိုးတော်တို့အစရှိသူတို့ကိုစိတ်ထဲကပဲဖြစ်စီတန်တက်လိုက်ရှင့်ခိုးလိုက်ရင်စိတ်အာယုန်ကြီးပြောင်းလဲသွားပါလိမ့်မယ်လို့ပြောကြပါတယ်ဒီသူတော်ကောင်းကြီးတွေပညာရှိကြီးတွေကစိတ်ရဲ့အတွင်းပိုင်းအထိစူးစမ်းကြည့်ပြီးဘာကြောင့်စိတ်ဆင်းရဲခြင်းဖြစ်နေရပါတယ်လို့ရှာဖွေကြပါတယ်အပေါ်ရန်အမြင်နဲ့တော့ပြင်ပလောကကြီးထဲမှာဖြစ်နေတဲ့ကိစ္စတွေမှာတစ်ခုတစ်ခုမှားသွားလို့ကိုယ်မဖြစ်စေချင်တာဖြစ်လို့ကိုယ်ဖြစ်စေချင်တာတော့မဖြစ်လို့လို့ထင်ရပါတယ်ဘယ်လောက်ပဲချမ်းသာချမ်းသာဘယ်လောက်ပဲတကူအာနာရှိရှိတကဘာလုံးကိုအုပ်ဆိုးရတဲ့ဘယင်ဧကရစ်ကြီးပဲဖြစ်ဖြစ်တသက်တာလုံးမကြိုက်တာမဖြစ်စေရဘူးကြိုက်တာပဲဖြစ်ရမယ်လို့တော့မလုံနိုင်စွမ်းပါဘူးကိုမကြိုက်တာမဖြစ်စေချင်တာတခုတခုဖြစ်လာတယ်ဆိုရင်လူတွေဟာစိတ်ထဲမှာအကုလူစိတ်တွေဖြစ်လာတတ်ပါလေလောဘစိတ်ဒေါသစိတ်ရန်လုလိုတဲ့စိတ်တွေပေါ့လိုချင်တာတွေကိုတန်းတန်းနေပြီးတွေ့တာဆွဲလန်းနေမှုတွေဟာအင်မတန်များတာပါပဲဒီလိုစိတ်တွေဖြစ်တဲ့အခါမှာစိတ်ဆင်းရဲမှုကိုအင်မတန်ခံစားကြရပါတယ်တချို့ကြတော့လေသူတို့ယုံကြည်အားထားတဲ့နတ်တို့ဘိုးတော်တို့အစရှိသူတို့ကိုတလိုက်ရင်စိတ်ဆင်းရဲကပျောက်ကွယ်သွားတတ်ပါတယ်သက်သာရာရပ်သွားကြပါတယ်ဒါဟာဒီနတ်တွေဘိုးတော်တွေကသူတို့ကိုကိုးကွယ်တာကိုသဘောကျပြီးစိတ်ချမ်းသာအောင်လှုပ်ပေးလိုက်တာမဟုတ်ပါဘူးစိတ်ရဲ့အာယုံကိုပြောင်းပေးလိုက်တော့သက်သာရာရသွားတာဖြစ်ပါတယ်ဒါဟာလေကောင်းတဲ့နည်းတစ်ခုပါပဲစိတ်ချမ်းသာရာရဖို့အကူအညီပေးတန်တဲ့လောက်လဲပေးပါတယ်ဒါပေမဲ့အရိယာဖြစ်တဲ့ပုဂ္ဂိုလ်များကတော့ဒါနဲ့မကျင့်တတ်သေးပါဘူးစိတ်ရဲ့ အနက်ဆိုင်ဆုံးအပိုင်းအထည်ကိုစူးစမ်းခဲ့ကြပြီးရုပ်နာစုကြီးတစ်ခုလုံးကိုရှာဖွေတော့အမှန်တရားကိုတွေ့ကြပါတယ်အမှန်တရားကိုဘာဝနာမယဉာဏ်နဲ့ထိတွေ့ခံစားပြီးတဲ့နောက်ဒီပုဂ္ဂိုလ်တွေဟာသူတို့ရဲ့စဉ်းရဲမှုတွေကိုအမျိုးမျိုးတဲကလွတ်မြောက်ခဲ့ကြပါတယ်သူတို့ရဲ့စိတ်ကိုဖြူစင်စန့်ရှင်းအောင်လုပ်ပြီးအကုသိုလ်စိတ်တွေအားလုံးကကျော်လွန်လာပြီးမေတ္တာကရုဏာအပြည့်အဝဖြစ်တဲ့အညစ်အကြေးလုံးဝကင်းစင်တဲ့စိတ်တွေဖြစ်ပေါ်လာကြပါတယ်ဒီလိုမေတ္တာကရုဏာစိတ်တွေနဲ့အမှန်တရားတွေကိုကိုယ်တိုင်သိနိုင်ခံစားနိုင်တဲ့ဤကောင်းလမ်းကောင်းတွေကိုလည်းဝေငှပေးကမ်းခဲ့ကြပါတယ်နိဗ္ဗာန်ကိုမျက်မှောက်ပြုပြီးသူပုဂ္ဂိုလ်ကြီးတွေကတခြားဘာတွေတွေ့ခဲ့ကြသည်သလဲဆိုတော့ပါဇက်နဲ့ရွတ်ဖတ်နေတဲ့ဘာဝနာနည်းစိတ်ကူးနဲ့မျက်စိထဲမှာပေါ်လာအောင်ရှုနေတဲ့ဘာဝနာနည်းတွေဟာစိတ်ရဲ့နှစ်သက်မှုကိုခဏတော့ရနိုင်စေပေမယ့်လို့အကုသိုလ်စိတ်တွေမရှိတော့ဘူးပြောက်ွယ်သွားပြီလို့ထင်ရပေမဲ့လို့အမှန်ကတော့စိတ်ရဲ့အပေါ်ရာအပိုင်းကနေထွက်ခွာပြီးပြောက်ွယ်သွားကြပြီးစိတ်ရဲ့နှဆိုင်တဲ့အပိုင်းတဲကိုထိုးသွင်းလိုက်ခြင်းပဲဖြစ်ပါတယ်ဒီအကုသိုလ်စိတ်တွေဟာစိတ်ရဲ့နှဆိုင်တဲ့အပိုင်းကိုရောက်သွားပြီးတော့ပွားများနေကြပါတယ်စိတ်ရဲ့နှဆိုင်တဲ့အပိုင်းဟာကိုယ်ခန္ဓာနဲ့အမြဲပဲဆက်သွယ်နေပါတယ်ကိုယ်ခန္ဓာမှာဖြစ်ပျက်နေတဲ့ဝေဒနာတွေနဲ့ဆက်သွယ်ပြီးကြိုက်တာမကြိုက်တာလိုချင်တာမလိုချင်တာတွေနဲ့ပြန်ပြီးတုံ့ပြန်နေကြပြီးသင်္ခါရအစ်စ်တွေပွားများနေကြပါတယ်စိတ်ရဲ့အပေါ်ရာမှာတော့လူတွေဟာငါဒီဂါတာလေးရွတ်လိုက်လို့ဒီနတ်ဒီဘိုးတော်ကိုရီမှန်းပြီးကိုးွယ်လိုက်လို့ငါမှာအကုသိုလ်စိတ်တွေမရှိတော့ဘူးအကုသိုလ်စိတ်တွေကုန်ပါပြီလို့ထင်မှတ်နေရပေမဲ့လို့အမှန်ကတော့အကုသိုလ်စိတ်တွေကယာဂိုင်နှုံးအပြည့်လွတ်မြောက်သေးတာမဟုတ်ပါဘူးဒီကိလေသာတွေဟာစိတ်ရဲ့နှဆိုင်တဲ့အပိုင်းမှာသွားပြီးကင်းအောင်နေပြီးမပေါက်ကွဲသေးတဲ့ငြိမ်သက်နေတဲ့မိတော်များလိုရှိနေကြပြီးသူတို့ကိုအနုစရာကိလေသာလို့ခေါ်ပါတယ်ကိလေသာအညစ်အကြေးတွေကိုအမြင့်ပြတုပ်စင်ပြစ်နိုင်မှသာယောဂီတို့ဟာစင်းရဲတွေအားလုံးကပျောက်ကင်းနိုင်ကြမှာဖြစ်ပါတယ်ဒီလိုအမြင့်ပြတုပ်စင်ပို့ရမှာယောဂီတို့ဟာပြဿနာကထွက်ပြေးတိမ်းရှောင်နေလို့မရပါဘူးတိမ်းရှောင်ပုံအောင်နေတာဟာအပြေမှန်မဟုတ်ပါဘူးစိတ်အာယုံကိုပြောင်းလဲပေးလိုက်တာကလေအပြေမှန်မဟုတ်သေးပါဘူးကိုယ်ခန္ဓာမှာအာယုံခံစားမှုတွေတမဂုံခံစားမှုတွေဟာစင်းရဲခြင်းကလွတ်မြောက်အောင်မဆောင်ရွက်နိုင်သလိုစိတ်ခန္ဓာနဲ့သက်ဆိုင်တဲ့ဖြောပြေမှုတွေဟာလည်းမဆောင်ရွက်နိုင်ကြပါဘူးမူရစီတတ်တဲ့အရက်သေးစားတို့ဆေးတို့ဟာဘေးအန္တရာယ်ရှိတတ်သလိုစိတ်ကိုမူရစီတတ်တဲ့လှည့်စားစီတတ်တဲ့ကိစ္စတွေဟာလည်းဘေးအန္တရာယ်ရှိကြပါတယ်သူတို့ကိုကျင့်သုံးပြီးစိတ်ရဲ့နှဆိုင်တဲ့အပိုင်းကိုမရောက်နိုင်ကြပါဘူးစိတ်ရဲ့အပေါ်ယံအပိုင်းလောက်ကိုသာထိရောက်နိုင်ပါတယ်ဒီတော့ပြဿနာဟာဒီအတိုင်းပဲကြံရှိနေပြီးအမြင့်ပြမသွားသေးပါဘူးပြေးပေါက်မရှိဖြစ်နေပါတယ်ဒါပေမဲ့ပြဿနာကထွက်ပြေးပြီးရှင်းလို့မရနိုင်ပါဘူးပြဿနာကိုရင်ဆိုင်ရမှာဖြစ်ပါတယ်ပြင်ပလောကမှာဖြစ်ပေါ်နေတဲ့အခြေအနေရစိတ်မှာအညစ်အကြေးတွေအကုသိုလ်တွေဖြစ်ပေါ်လာရင်စိတ်ရဲ့အာယုံကိုတခြားနေရာကိုလွှဲပြောင်းမပစ်ဘဲဖြစ်ပေါ်လာတဲ့အကုသိုလ်စိတ်တွေကိုရှုနေရမှာဖြစ်ပါတယ်ဥပမာဒေါသစိတ်ပေါ်လာတဲ့ဆိုပါစို့မဟုတ်ရင်လဲကြောက်စိတ်မုန်းစိတ်တဏှာရာဂစိတ်လောဘစိတ်အစရှိတဲ့ဘာအညစ်အကြေးပဲဖြစ်ဖြစ်စိတ်ထဲမှာပေါ်လာရင်ဒီပေါ်လာတဲ့စိတ်ကိုပဲရှုနေပါရှုယုံမျှတာရှုနေပါဒီလိုရှုယုံမျှတာရှုနေရင်ဒီအကုသိုလ်စိတ်တွေဟာလေဝစီမှုကာယမှုအထိဆက်ပြီးမသွားတော့ပဲအခြားလူတွေကိုလည်းဘေးမဖြစ်စေတော့ပါဘူး ဒီအကုသိုလ်စိတ်တွေကိုအတင်းဖိနှိပ်ချုပ်ချယ်ထားလိုက်ပြန်ရင်လေယောဂီဟာမိမိကိုယ်ကိုဘေးဖြစ်စေတတ်ပါတယ်ဒီတော့သူတစ်ပါးကိုဘေးဖြစ်စေတဲ့ကာယမှုဝစီမှုတွေလည်းမလုပ်ပါနဲ့မိမိကိုယ်ကိုဘေးဖြစ်စေတဲ့စိတ်ကိုဖိချုပ်မှုတွေလည်းမလုပ်ပါနဲ့ဒီအစွန်းကိစ္စနှမျိုးကိုမလုတော့ပဲအလဲအလတ်လမ်းစဉ်ဖြစ်တဲ့ရှုယုံမျှတာကိုကျင့်သုံးကြရမှာဖြစ်ပါတယ်ဖြစ်ပေါ်လာတဲ့အကုသိုလ်တစ်ခုကိုရှုယုံမျှတာရှုနေရင်ဒီအကုသိုလ်တွေဟာအလွာလိုက်အလွာလိုက်ကွာကျသွားသလိုပျောက်ပွေသွားကြပြီးယောဂီတို့ဟာသက်သာရာရကြပါလိမ့်မယ်အဲ့ဒီအကုသိုလ်တွေကလွတ်မြောက်သွားကြပါလိမ့်မယ်ဥပမာစိတ်ထဲမှာဒေါသစိတ်ပေါ်လာတယ်ဆိုကြပါစို့အခုပေါ်လာတဲ့ဒေါသစိတ်ဟာအရင်တုန်းကယောဂီရဲ့စိတ်ထဲမှာအောင်းနေတဲ့ဒေါသစိတ်တွေနဲ့တွားဆက်သွယ်ကြပြီးစိတ်ရဲ့အပေါ်မှာပေါ်လာပါတယ်ဒီပေါ်လာတဲ့ဒေါသကိုယောဂီကတုံ့ပြန်မှုမလုပ်ဘဲရှုယုံသာရှုနေလိုက်ရင်ဒေါသတွေဟာအလွာလိုက်အလွာလိုက်ကြွားကြကုန်ကြပါလိမ့်မယ်ဒီလိုကြွားကြတာဟာအခုဖြစ်ပေါ်လာတဲ့ဒေါသတွေသာမဟုတ်ပါဘူးအရင်ကစူဆောင်းထားတဲ့တိုးလောင်ထားတဲ့ဒေါသတွေပါကြွားကြသွားတာဖြစ်ပါတယ်ဒီလိုဆက်ပြီးကျင့်သုံးသွားရင်စိတ်ရဲ့အနှက်ရှိုင်းဆုံးအပိုင်းမှာရှိတဲ့ဒေါသတွေအားလုံးကုန်ဆင်းသွားတဲ့အချိန်ရောက်လာပြီအတွင်းနဲ့ရှိုင်းတဲ့နေရာမှာအမြင့်တွဲနေတဲ့အကုသိုလ်စိတ်တွေအားလုံးအမြင့်ပြသုံးစင်ခံရကြပါလိမ့်မယ်။ဒါဟာအင်မတန်ကောင်းတဲ့ပြဿနာဖြေနည်းဖြစ်ပါတယ်။ဒါပေမဲ့ဥုံနှောင်းအသိဉာဏ်နဲ့လက်ခံပြီးနားလည်နိုင်ပေမဲ့တကယ်ကိုယ်တွေ့လက်တွေ့ကျင့်သုံးဖို့ရကြတော့အင်မတန်ခက်ခဲပါတယ်။ဒေါသဖြစ်လာတယ်ဆိုရင်အဲ့ဒီဒေါသဟာလူတစ်ကိုယ်လုံးကိုလွှမ်းမိုးသွားပြီးရှုလို့မရနိုင်ပါဘူးရှုဖို့မလွယ်ပါဘူးဒေါသစိတ်တွေစိတ်များနေပြီးဒေါသတွေလွှမ်းမိုးနေတဲ့လူဟာကိုယ့်ဟာကိုယ်ဒေါသဖြစ်နေမှန်းတောင်တတိမပြုမိကြပါဘူးဒီတော့ယောဂီကိုဒေါသလာနေပြီးဒေါသဖြစ်နေပြီးလို့တတိပေးဖို့ရာအပားတော်မြဲတယောက်လိုနေပါတယ်ဒီအပားတော်မြဲကလည်းအလုတ်ချိန်မှသာရှိမှာပေါ့ဒေါသကိုအပားတော်မြဲရှိနေတဲ့အလုတ်ချိန်အတွင်းမှသာပေါ်ရမယ်လို့ဆိုတဲ့သဘောတူညီချက်လှုပ်ထားလို့မရနိုင်ပါဘူးဒေါသဟာ24နာရီအတွင်းသူဖြစ်ချင်တဲ့အချိန်မှဖြစ်မှာပေါ့ဒီနေ့မှ24နာရီမှအချိန်ပိုင်း3ပိုင်းအတွက်အပားတော်မြဲ3ဦးလိုပါလိမ့်မယ်တခါသူတို့ကိုခွင့်ရက်တည်းယူကြအောင်မှာဆိုတော့အပားတော်မြဲ၄၅ဦးလိုပါလိမ့်မယ်။ဒါကိုဘယ်သူကတတ်နိုင်ပါမလဲ။ကဲပါလေတတ်နိုင်တယ်ပဲထားပါတော့။အနားမှာအပားတော်မြဲတဦးအမြဲပဲရှိနေတယ်ပဲဆိုပါတော့။ဒေါသဖြစ်ပေါ်လာတော့တာဝန်ကျအပားတော်မြဲကဆရာဆရာဒေါသဒေါသလို့တတိပေးလိုက်ရင်အရင်ဆုံးဖြစ်မှာကအပားတော်မြဲကိုရိုက်လိုက်မိပြီးဘာလဲမိငါငါ့ကိုဆရာလုပ်နေတာလားလို့ပြောမိဆိုမိပါလိမ့်မယ်ဖြစ်ပေါ်လာတာကဒေါသကိုဒေါသလွှမ်းမိုးလာတော့အလိမ္မာမရှိတော့ပါဘူးကဲဒီလောက်ရမ်းရမ်းဆိုင်ဆိုင်မဖြစ်ပါဘူးဆိုပါတော့အပားတော်မြဲကဒေါသဖြစ်တဲ့အကြောင်းကိုတတိပေးလာတဲ့အခါကျတော့အင်းဒေါသကိုရှုရမယ်လို့ပြောတယ်။ငါအခုဒေါသကိုရှုမှပဲဆိုရင်ဒေါသကိုဘယ်လိုလုပ်ပြီးရှုရမှာပါလဲ။မျက်စိပိတ်ပြီးရှုစရာဒေါသမှာပုံပန်းတံတားလည်းမရှိဘူး။အယောင်အသွေးလည်းမရှိဘူး။ဘာကိုဘယ်လိုရှုရမှာပါလဲ။မျက်စိမှိတ်ပြီးအာယုံစိုက်လိုက်တဲ့အခါမှာဒီဒေါသပေါ်လာရတဲ့အကြောင်းရင်းကိစ္စဒီပဲစိတ်ထဲမှာပေါ်နေမှာဖြစ်ပါတယ်။သူကငါကိုဒီလိုပြောလိုက်တာဒီလိုလုပ်လိုက်တာဒါကြောင့်ငါအခုစိတ်ဆိုးရတာဆိုပြီးတော့ဒေါသဖြစ်ရတဲ့ပြင်ပကကိစ္စဟာစိတ်ထဲမှာပေါနေပြီးဒေါသကိုပိုးပို့ဆွပေးနေပါတယ် ဖြစ်ရတဲ့ကိစ္စကိုပုံကူကိုသတိရလေးလေးဒေါသဟာပိုးပိုးပြီးများတဲ့များလာပါတယ်ပျောက်ပွေမသွားပါဘူးဒေါသကိုဒေါသသက်သက်အဖြစ်နဲ့ပြင်ပကအဖြစ်အပျက်တွေအရာဝတ္ထုတွေပုံကူနေနဲ့ခွဲပြီးရှုဖို့ရဟာလွယ်တာမဟုတ်ပါဘူးလှုပ်လို့မလွယ်ရင်ဒီဟာအဖြစ်မဟုတ်သေးပါဘူးသိမခဲရင်တဲ့လက်တွေ့လုံနိုင်မဲ့အဖြေလိုပါတယ်စိတ်ထဲမှာဒေါသလောဘတဏှာစိတ်ကြောက်စိတ်အကုသိုလ်စိတ်ဘာပဲဖြစ်ဖြစ်ပေါ်လာရင်ကိုယ်ခန္ဓာမှာတပြိုင်နက်တည်းဖြစ်မှုနှစ်ခုပေါ်လာပါတယ်ကျန်းသာဝေဒနာအစစ်မှဆိုရင် when that ထွက်တဲ့အသက်ရှူတာဟာငကိုအတိုင်းတဲ့နည်းနည်းလေးပိုပြီးပြင်းထန်လာပါတယ်မြန်လာပါတယ်အကုသိုလ်စိတ်တွေပျောက်ကွယ်သွားကြတဲ့အခါကျတော့အသက်ရှူတာကလည်းသူ့နှကိုမူမှန်ပြန်ဖြစ်သွားပါတယ်။သိမ်မွေ့ဝေဒနာအစ်မကတော့ခန္ဓာကိုယ်ထဲမှာဓာတ်တဘာဝပြောင်းလဲမှုတွေဖြစ်ပေါ်လာပြီးဝေဒနာတစ်ခုတစ်ခုဖြစ်ပေါ်လာပါတယ်။ကိုယ်ပေါ်မှာခံစားလာရပါတယ်။ဒီလိုဖြစ်လာတာဟာတဘာဝဓမ္မပါပဲ။ဒီတော့ဒေါသကိုဘယ်လိုရင်ဆိုင်ရမလဲဘယ်လိုရှုရမလဲဆိုတဲ့အမေးရဲ့အဖြေမှန်ပေါ်လာပါတယ်ဒေါသကိုဒေါသရဲ့လို့ရှုလို့မရပြီမဲ့ယောဂီဟာဝင်သက်ထွက်သက်ကိုတော့ရှုနိုင်တာပါပဲတရားကျင့်ထားတဲ့ယောဂီဆိုရင်ခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်လာတဲ့ဝေဒနာခံစားရမှုတွေကိုလည်းရှုနိုင်ပါတယ်ဒါကြောင့်စိတ်ထဲမှာအကုသိုလ်စိတ်တစ်ခုတစ်ခုပေါ်လာတဲ့အခါမှာယောဂီဟာဝင်သက်ထွက်သက်ကိုပဲဖြစ်ဖြစ်ဝေဒနာကိုပဲဖြစ်ဖြစ်ရှုနေလိုက်ရင်ပြဿနာကနေထွက်ပြေးတင်းရှောင်နေတာလည်းမဟုတ်ပါဘူးအာယုံကိုတခြားလွှဲပြောင်းလိုက်တာလည်းမဟုတ်ပါဘူးဒါကြောင့်ဒင်္ဂါတစ်ခုရဲ့မျက်နှာပြင်နှစ်ခုလိုပါပဲအကုသိုလ်တွေကိလေသာအညစ်အကြေးတွေဟာဒင်္ဂါရဲ့မျက်နှာပြင်တစ်ခုဝင်သက်ထွက်သက်နဲ့ဝေဒနာတွေဟာဒင်္ဂါရဲ့တခြားဘက်ကမျက်နှာပြင်တစ်ခုဖြစ်ပါတယ်သူတို့အားလုံးဆက်သွယ်နေကြပါတယ်ဒီဒင်္ဂါတစ်ခုတည်းကိုပဲတစ်ဖက်စီရှုတာဖြစ်ပါတယ်ဒီတော့ဝင်သက်ထွက်သက်နဲ့ဝေဒနာကိုရှုနေခြင်းဟာအကုသိုလ်တွေကိလေသာအညစ်အကြေးတွေကိုရှုနေတာပဲဖြစ်တော့အကျိုးသက်ရောက်မှုဖြစ်ကြတာဟာအတူတူပါပဲကိလေသာအညစ်အကြေးတွေဟာအလွှာလိုက်အလွှာလိုက်ကွာကျသွားမှာဖြစ်ပါတယ်ဒီတော့ဒီဟာအမတန်ကောင်းတဲ့အဖြေမှန်ပါပဲဝင်သက်ထွက်သက်နဲ့ဝေဒနာတွေဟာယောဂီတို့ရဲ့အပါတော်မြဲတွေဖြစ်ပြီးတနေ့မှာ24နာရီတသက်တာပတ်လုံးအမှုထမ်းကြမှာဖြစ်ပါတယ်။ဘယ်အချိန်ခါမှမဆိုးစိတ်ထဲမှာအကုသိုလ်တကူတကူဝင်လာရင်အသက်ရှူတာဟာပြောင်းလဲလာပြီးဝေဒနာတွေကလည်းပုံမထင်ရှားလာပြီးဆရာဆရာတကူတကူဖြစ်နေပြီးတကူတကူမှားနေပြီလို့တတိပေးကြပါလိမ့်မယ်။ဒီအပါတော်မြဲတွေကတော့ရိုက်လို့လည်းမရပါဘူး။သူတို့ပေးတဲ့သတိကိုလက်ခံပြီးဝင်သက်ထွက်သက်နဲ့ဝေဒနာတွေကိုရှုကြရမှာပါပဲဒီလိုရှုနေနိုင်မယ်ဆိုရင်တော့ပြဿနာတွေကလွတ်မြောက်နိုင်ကြပါလိမ့်မယ်ကိလေသာအညစ်အကြေးတွေကိုဖိနှိပ်ချုပ်ချယ်လဲမထားဝစီမှုကာယမှုနှုတ်နဲ့ကိုယ်နဲ့အပြုမှုတွေလည်းမပြုဘူးဆိုရင်လူများတွေကိုလည်းအန္တရာယ်မပြုကိုကိုကိုလေအန္တရာယ်မပြုတ်ပဲယောဂီဟာသန့်ရှင်းစင်ကြယ်လာတော့ဒီနည်းဟာအင်မတန်ကောင်းတဲ့အဖြေပါပဲဒီတော့အဖြေကဘာလဲလို့ဆိုတော့ဝင်သက်ထွက်သက်မဟုတ်ရင်ဝေဒနာတွေကိုရှုယုံမျှတာရှုနေပါဆိုတာပါပဲဆယ်ရက်တရားပပြီးလို့အိမ်ပြန်သွားကြတဲ့အခါကျတော့စိတ်ထဲမှာနောက်ထအကုသိုလ်တွေမဖြစ်တော့ဘူးလို့တော့မထင်လိုက်ပါနဲ့အကုသိုလ်စိတ်တွေကနောက်ထအများကြီးပဲဖြစ်နေဦးမှာပါပဲအခုဟာကအစလေးပဲရှိနေပါသေးတယ်နောက်ပြီးတော့လေအကုသိုလ်စိတ်တွေဝင်လာတိုင်းလေဝင်သက်ထွက်သက်နဲ့ဝေဒနာတွေက တတိပေးကြအောင်မှာတော့မဟုတ်သေးပါဘူးယောဂီတို့ဟာအရင်တုန်းကလိုပဲတုံ့ပြန်မှုတွေလုပ်နေကြအောင်မှာပါပဲဒါပေမဲ့ပြောင်းလဲမှုကလေးကတော့အစပြုလာပါပြီဆဲကမှာဆိုရင်ကိုကဟာခါတိုင်းလိုပဲတုံ့ပြန်မှုတွေလုပ်ကြအောင်မှာပါပဲယောဂီတို့ဟာမနေ့တနာရီညနေတနာရီမှမှတရားထိုင်နေဆိုရင်ဆေကမှာတခါတော့တုံ့ပြန်မှုမလုပ်တော့ပဲဝင်လေထွက်လေနဲ့ဝေဒနာကိုရှုစပြုလာပါလိမ့်မယ်ဒီလိုဆိုရင်ပဲတော်တော်လေးအစကောင်းနေပါပြီဆက်ပြီးမှန်မှန်တရားထိုင်သွားရင်တခါကနေပြီးနှစ်ခါကနေပြီးသုံးခါဒီလိုနဲ့တစနဲ့ယောဂီတို့ဟာဆင်းရဲဒုက္ခတွေကလွတ်မြောက်လာကြပါလိမ့်မယ်တကယ်လို့ယောဂီကခါတိုင်းအတိုင်းပဲဆက်ပြီးတုံ့ပြန်နေဦးမှာပဲဆိုရင်တောင်မှနည်းနည်းတော့တက်စာရရပါလိမ့်မယ်။အရင်ကဒေါသထွက်တယ်ဆိုရင်ဒေါသမီးဟာ၈နာရီလောက်လောင်းနေခဲ့ရင်အခုဆိုရင်၆နာရီနောက်ဆို၄နာရီ၂နာရီ၃နာရီနာရီဝက်နဲ့ဒေါသမီးလောင်နေတဲ့အချိန်တွေဟာနည်းနည်းလာတာတွေ့ရပါလိမ့်မယ်။ဒီတော့ဆင်းရဲရတဲ့အချိန်ကလည်းနည်းနည်းလာတာပေါ့ဒီလိုဖြစ်တာဟာမျက်လှဲ့မဟုတ်ပါဘူးတကိုးနဲ့ဖန်ဆင်းတာလည်းမဟုတ်ပါဘူးတကယ်တိတိကျကျနီးမှန်လမ်းမှန်နဲ့နေ့တိုင်းမှမှတရားထိုင်ပေးနိုင်ရင်ဖြစ်နိုင်ပါတယ်တရားကျင့်ရမှာဝိဒနာတွေနဲ့ကစားတယ်လို့လုပ်နေလို့တော့မရပါဘူးတနေ့တရားထိုင်တာမှာပင်ကအဆင့်ရပြီးတော့ကျဉ်နှံ့ဝမ်းသာဖြစ်နေပြီနောက်တနေ့ကျတော့ကြမ်းတမ်းဝေဒနာတွေခံစားရပြန်တယ်ဆိုရင်စိတ်ဓာတ်အယမ်းကျပြီးစိတ်မချမ်းသာဖြစ်နေမယ်ဆိုရင်တော့ယောဂီဟာဝိပဿနာကျင့်နေတာမဟုတ်ပါဘူးဝိပဿနာရဲ့အကျိုးကျေးဇူးတွေကိုမခံစားနိုင်ပါဘူးဒါပေမဲ့ယောဂီကစိတ်ကိုဥပေက္ခဖြစ်အောင်ထားပြီးဘယ်လိုဝေဒနာမျိုးပဲခံစားရသူတို့ရဲ့အနိစ္စသဘောကိုတတိရှိနေပြီးတုံ့ပြန်မှုမလုပ်ဘဲရှုနေမယ်ဆိုရင်တော့ဝိပဿနာရဲ့အကျိုးကျေးဇူးတွေကိုခံစားရမှာအမှန်ပါပဲဒီလိုရှုနိုင်တဲ့တခဏလေးမှာပဲအကုသိုလ်စိတ်တွေရက်စဲပျောက်ကင်းစေပါတယ်ဒါပေမဲ့ယောဂီကဝေဒနာတွေကိုဥပက္ခနဲ့မရှုဘဲတုံ့ပြန်နေမယ်ဆိုရင်တော့ဒါဟာစိတ်ရဲ့အကျင့်ဖြစ်နေပြီးဒေါသထွက်တဲ့အခါမှာဒေါသကိုတုံ့ပြန်နေပြီးဒေါသဟာပွားတဲ့ပွားများတဲ့များလာပါလိမ့်မယ်။ဒါကြောင့်ဝိပဿနာကျင့်ရမှာတည်တည်ချာချာတိတိကျကျကျင့်ဖို့ရာအထက်ထအခါကပြောနေရတာပါ။ပြောသလိုတည်တည်ချာချာတိတိကျကျကျင့်မယ်ဆိုရင်တော့အကျိုးကျေးဇူးတွေအစေအချာခံစားကြရမှာဖြစ်ပါတယ်။ကိုယ်တွင်းမှာတကယ်ဖြစ်ပြနေကြကိုအမှန်အတိုင်းဖြစ်ပြနေတဲ့အတိုင်းရှုတဲ့အခါမှာလည်းရှုတော့တခုတည်းကနေပြီးရှုနေရင်တော့အမှန်ကိုလုံးဝကုန်စင်မဟုတ်ပဲတပိုင်းတစကိုသာရှုနိုင်မှာဖြစ်ပါတယ်တပိုင်းတစသာရှုနိုင်တဲ့အမှန်ဟာလုံးဝအမှန်ပဲလို့မပြောနိုင်ပါဘူးလုံးဝအမှန်မဟုတ်တဲ့အတွက်ကြောင့်ယောဂီလုံးသမျှဆုံးဖြတ်ချက်ဝေဖန်ချက်တွေကလည်းမမှန်ကန်တော့မှားယွင်းတဲ့အပြုအမူအပြောအဆိုတွေဖြစ်ကုန်တတ်ပါလေဒီလိုဆိုရင်သူတပားကိုရောယောဂီကိုယ်တိုင်ကိုရောအန္တရာယ်ဖြစ်စေနိုင်ပါတယ်အမှန်တရားကိုလုံးဝကုန်စင်ရှုနိုင်တယ်ဆိုရင်တော့ယောဂီတို့ရဲ့ဝေဖန်ချက်ကလည်းမှန်တယ်ဆုံးဖြတ်ချက်ကလည်းမှန်တယ်ဖြစ်တော့ယောဂီရဲ့အပြောအဆိုအပြုအမူတွေကလည်းမှန်တာလေးကြီးပဲဖြစ်လာပါလိမ့်မယ်လူတွေရဲ့အကျင့်ဟာမွေးပြီးမျက်လုံးနှလုံးဖွင့်တဲ့အချိန်ကစပြီးအပြင်ဘက်ကိုသာအမြဲပဲကြည့်နေကြပါလေအပြင်ဘက်ကိုပဲကြည့်နေကြဆိုတော့ရှုတောင့်တတောင့်နဲ့ဖြစ်နေကြပြီးတမျိုးပဲမြင်တတ်ပါတယ်ဒါဟာမမှန်တဲ့ရှုခြင်းပေါ့ဝိပဿနာကိုစပြီးပညာစခန်းကိုစပြီးဆိုရင်တော့ရှုတောင့်ဒီအမျိုးမျိုးကစပြီးရှုလာပါပြီပညာဆိုတဲ့စကားဟာပကာရေနဇာနာတိတိပညာပကာရ အပြားပြားအထူးထူးအထွေထွေရှုထောင့်တွေအမျိုးမျိုးလို့ဆိုလိုပါတယ်တရားတစ်ခုကိုရှုထောင့်အမျိုးမျိုးကနေရှုမယ်လို့ဆိုရင်ယောဂီကအမှန်တရားကိုလုံးဝကုန်စင်မြင်နိုင်ဖို့ရာပိုပြီးနီးလာပြီဖြစ်ပါတယ်မဟုတ်ရင်တော့ယောဂီဟာအမှန်တရားရဲ့တစိတ်တပိုင်းကိုသာရှုနိုင်နေပြီးလုံးဝမှန်ကန်တဲ့တရားလို့မဆိုနိုင်ပါဘူးဥပမာတစ်ခုပေးပါမယ်မွေးကလေးကမျက်စိမမြင်တဲ့လူငါးဦးကိုစင်တကောင်အနာခေါ်လာပြီးစင်ကိုစမ်းသပ်ကြည့်ပြီးစင်အကြောင်းထင်မြင်ချက်ကိုပေးခိုင်းပါတယ်တဦးကစင်ရဲ့ခြေထောက်ကိုကန်ကြည့်ပြီးစင်ဆိုတာတိုင်ကြီးနဲ့တူပါတယ်လို့ပြောပါတယ်နောက်တူဦးကတော့စင်းရဲ့အမီးကိုဂိုင်းကြည့်ပြီးဟာတိုင်းနဲ့မတူပါဘူးစင်းဟာတပြက်စီးနဲ့တူပါတယ်လို့ပြောပါတယ်ဒီလိုပဲမျက်မမြင်ငါးဦးဟာတဦးတစ်မျိုးစီချင်းမြင်ချက်ငါးခုကိုပေးပါတယ်သူတို့တဦးစီပေးတဲ့ချင်းမြင်ချက်ကသူတို့ရဲ့ရှုထောင့်ကနေဆိုရင်တော့မှန်ပါတယ်ဒါပေမဲ့အမှန်ရဲ့တပိုင်းတစပဲဖြစ်ပါတယ်လုံးဝကုံစင်မှန်တဲ့အမှန်နဲ့တော့အဝေးကြီးပါပဲလူတွေရဲ့တသက်တာမှလည်းဒီလိုဖြစ်တတ်တာပါပဲအမှန်ရဲ့တပိုင်းတစကလေးတွေကသာမြင်နေကြပြီးလုံးဝကုံစင်မှန်တဲ့အမှန်နဲ့ကတော့ဝေးပါသေးတယ်ဒါကြောင့်လူတွေမှာဆုံးဖြတ်ချက်တွေမှလည်းမှားလောက်ကိုင်းဆောင်ရွက်မှုတွေမှလည်းမှားအကုန်အမှားကြီးပဲဖြစ်နေတတ်ပါတယ်အခုဝိပဿနာကျင့်စဉ်နဲ့ကျင့်လာတော့ယောဂီကြီးဟာတခြားရှုထောင့်တွေအမျိုးမျိုးကနေပြီးမြင်တတ်လာကြပါတယ်ခန္ဓာကိုယ်ရဲ့အပြင်မှာတစ်ခုတစ်ခုဖြစ်တယ်ဆိုရင်ခန္ဓာကိုယ်ရဲ့အတွင်းမှာတစ်ချိန်တည်းမှာပဲဘာတွေဖြစ်ပါသလဲဆိုတာကပိုပြီးအရေးကြီးပါတယ်ဒါကိုမသိကြဘဲဖြစ်နေကြပါတယ်ဒီတရားကျင့်စဉ်ကိုကျင့်ကြတဲ့အခါကျတော့အတွင်းရှုထောင့်ကနေပြီးလေရှုတတ်လာကြပါတယ်။အပြင်ရှုထောင့်တစ်ခုတည်းကနေမြင်နေရင်တော့ငါစိတ်ဆင်းရဲမှုဖြစ်ရတာဟာပြင်ပလောကကြောင့်ဖြစ်ရတာဒီပုဂ္ဂိုလ်ကြောင့်ဒီကိစ္စကြောင့်ဒီပုဂ္ဂိုလ်ကိုပြုပြင်ပေးလိုက်ရင်ဒီကိစ္စကိုပြုပြင်ပေးလိုက်ရင်ငါရဲ့စိတ်ဆင်းရဲတွေဟာပျောက်ကွယ်သွားမှာပဲလို့ထင်တတ်ကြပါတယ်။ပြီးတော့ယောဂီဟာတတ်အားသရွေ့စွမ်းအားစွမ်းရည်တို့နဲ့ပြင်ပမှာဖြစ်နေတဲ့ကိစ္စပြင်ပကပုဂ္ဂိုလ်တွေကိုပြုပြင်ကြပါတယ်ဒါပေမဲ့ပြင်ပကိုပြုပြင်လို့မရပါဘူးသူများတွေကိုကိုကဘယ်နဲ့လုပ်ပြီးပြုပြင်နိုင်ပါမလဲယောက်ျားကလည်းငါမိမကိုသာပြုပြင်လိုက်ရင်အလုံးကောင်းသွားမှာပဲမိမကလည်းငါယောက်ျားကြောင့်ငါစိတ်ဒုက္ခတွေဖြစ်နေရတာသူကိုပြောင်းလဲပေးလိုက်ရင်ပြုပြင်ပေးလိုက်ရင်အားလုံးအစဉ်ပြေသွားမှာပဲလို့ထင်နေတတ်ကြပါတယ်ဒီလိုပါပဲမိဘတွေကသားသမီးတွေကိုသားသမီးတွေကမိဘတွေကိုမိဆွေတွေအချင်းချင်းအားလုံးဟာသူများတွေကိုသာပြုပြင်ပြောင်းလဲစေခြင်းကြပါတယ်ဘာပြုလို့လဲဆိုတော့သူတို့စိတ်မချမ်းသာဖြစ်ရတာဟာပြင်ပကြောင်းလို့ယူဆနေကြလို့ဖြစ်ပါတယ်အမှတ်တမဲ့ဆိုရင်တော့ဟုတ်တယ်လို့လို့ပါပဲဒီလူကဒီလူပြောလို့ဒီလူလုပ်လို့ငါစိတ်ညစ်ရတာလို့ထင်ရပေမဲ့ပညာသိက္ခာကိုယောဂီတို့ရောက်လာကြပြီဆိုရင်တော့တခြားရှုထောင့်ကလည်းကြည်တတ်လာပါတယ်ယောဂီဟာတစ်ဖက်စမဟုတ်ဘဲနဲ့နှစ်ဖက်ကနေရှုတတ်လာတော့ငါစိတ်မချမ်းသာတာဟာတပိုင်းကတော့ပြင်ပမှာဖြစ်တဲ့ကိစ္စကြောင့်ဖြစ်ပါတယ်။ဒါပေမဲ့တပိုင်းကတော့ငါရဲ့အတွင်းတန်တာမှာဖြစ်မှုတစ်ခုကြောင့်ပါပဲလို့ဖြစ်ရတဲ့အကြောင်းကိုတဝက်စီခွဲပြီးသူများကိုပြုပြင်ပေးဖို့ကြည့်ပဲအောက်မေ့မနေပဲကိုကိုကိုလည်းပြုပြင်ပြောင်းလဲပေးမယ်ဆိုရင်ကောင်းပါတယ်။ယောဂီဟာဝိပဿနာပညာလမ်းပေါ်မှာပူပူပြီးတိုးတက်မှုရှိလာပြီဆိုရင်တော့ကိုယ့်ရဲ့အတွင်းတန်တာမှာရှာပြီးရှုလိုက်ရင်ငါရဲ့စိတ်ဆင်းရဲမှုဖြစ်ရခြင်းအကြောင်းရင်းဟာယာဂိုင်နှုံးအပြည့်ငါအတွင်းကဖြစ်ပေါ်လာတာလို့အမြင်မှန်ကိုရကြပါလိမ့်မယ် အပြင်ပကဘယ်သူကမှဘယ်ပစ္စည်းကမှဘယ်အဖြစ်ပြက်ဘယ်အခြေအနေကမှငါ့ကိုတကယ်စိတ်မချမ်းသာအောင်မလုပ်နိုင်ပါဘူးဒီအတိုင်းပဲဘယ်သူဘယ်ပစ္စည်းဘယ်အဖြစ်အပြက်ဘယ်အခြေအနေကမှလည်းငါ့ကိုစိတ်ချမ်းသာအောင်လုပ်မပေးနိုင်ပါဘူးငါရဲ့စိတ်ဆင်းရဲမှုစိတ်ချမ်းသာမှုတွေဟာငါရဲ့အတွင်းငါရဲ့စိတ်ပေါ်မှာသာတည်နေတာပါပြင်ပကမဟုတ်ပါဘူးဆိုတာကိုကောင်းကောင်းကြီးသိရှိနားလည်လာနိုင်ကြပါလိမ့်မယ်ဒီပညာအဆင့်ကိုရောက်ဖို့ရာကိုတရားဟောတာဒီနားထောင်ပြီးစာအုပ်တွေဖတ်ပြီးတော့ရနိုင်တာမဟုတ်ပါဘူးမိမိတို့ရဲ့ခန္ဓာကိုယ်အတွင်းမှာအမှန်တရားကိုရှာဖွေရရှိပြီးမှထင်ရှားလာတာဖြစ်ပါတယ်စိတ်စင်းရဲရတာဒီကလွတ်မြောက်ဖို့ရမှာကိုယ်အတွင်းစိတ်ကိုကိုယ်ပြုပြင်ရမှာဖြစ်ပါတယ်ပြင်ပကိုပြုပြင်ရမှာမဟုတ်ပါဘူးဥပမာတစ်ခုပေးပါဦးမယ်ဆိုကြပါစို့လူတဦးတစ်ယောက်ကယောဂီကိုရံပြုပါတယ်โยคีก็บ้ามาอภิไม่ရှိပါဘူးโยคีก็ยုံมาเตียซ้วยတော့အမှုကတယုံကနေတယုံတက်တက်သွားလိုက်တာနောက်ဆုံးကြတော့ခုနှစ်နှစ်လောက်ကြာသွားပြီးတော့တရားယုံကြုတ်ကြီးအထိရောက်သွားပါတယ်တရားယုံကြုတ်ကြီးကတရားသူကြီးကโยคีมาบ้าอภิมาไม่ရှိပါဘူးอภิหาอารมณ์ยาไก่นုံးอภิดีลูกอภิป่าเบ้လို့ဆိုပြီးดีลูกကိုดันขัดပါတယ်โยคีมาအပြစ်မရှိပါဘူးဆိုရင်ဘာဖြစ်လို့ပြီးခဲ့တဲ့ခုနှစ်နှစ်လုံးလုံးမှာယောဂီဟာစိတ်မချမ်းမသာဖြစ်ခဲ့ရတာပါလေအေးအေးချမ်းချမ်းလည်းမအေးရပါဘူးတစ်ချိန်လုံးခုနှစ်နှစ်လုံးလုံးယောဂီဟာစိတ်ပူပန်တောကဖြစ်ခဲ့ရပါတယ်စိတ်ညစ်ရစိတ်တူရဖြစ်နေခဲ့ရပါတယ်ဘာဖြစ်လို့ယောဂီဒီလိုခံစားခဲ့ရတာပါလေวิปัสสนาโยคีสุยินดีอภิมันကိုတိကျမှာပါပဲဒီခုနှစ်နှစ်အတွင်းမှာယောဂီခံစားရတဲ့အကြောင်းတွေဟာယောဂီရဲ့အတွင်းတန်တန်မှာဖြစ်ပါတယ်ယောဂီသာလျှင်တာဝန်ရှိပါတယ်ဘယ်သူတဦးတယောက်ကမှတာဝန်မရှိပါဘူးလူတွေဟာသူတို့ရဲ့အတွင်းနဲ့တဲ့စိတ်အပိုင်းကိုတည်တည်ချာချာစူးစမ်းပြီးမကြည့်ကြတော့အမှန်ကိုမသိကြပဲရောင်ရောင်မှားမှားတွေဖြစ်အထင်မှားအမြင်မှားတွေဖြစ်နေကြပါတယ်ဝိပဿနာကိုစပြီးကျင့်သုံးတော့ဝေဒနာကိုစပြီးရှုနေုံခံစားနေုံမဟုတ်တော့ပဲခန္ဓာ၅ပါးကလည်းတည်တည်ချာချာထင်ထင်ရှားရှားပေါ်လာပါတယ်ခန္ဓာ၅ပါးရဲ့ကိုအင်္ဂါအစိတ်ပိုင်းမှာတော့အထကလပတွေဟာတစ်ချိန်လုံးပဲစိတ်ရဲ့လွှမ်းမိုးမှုကိုခံနေကြရပါတယ်စိတ်ကြောက်ဖို့သူတို့အပေါ်မှာဝေဒနာတွေအမျိုးမျိုးပေါ်ပေါက်နေရပါတယ်စိတ်ခန္ဓာအပိုင်းမှာဝိညာဉ်သင်ညာဝေဒနာနဲ့သင်္ခါရတို့မှာသင်္ခါရကအာကောင်းပြီးအာနေနေတဲ့ဝိညာဉ်ကိုနှိမ်နှင်းလေရှိပါတယ်။တင်ညာကတော့အမြဲပဲဝေဖန်တာမှားတတ်ပါတယ်။တံပိုးဖြတ်ရမှာမှားတတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တင်ညာဟာဖြစ်ခဲ့ဖူးတဲ့အတိတ်ကသင်္ခါရတည်းရဲ့အလွှမ်းအမိုးကိုခံရခြင်းကြောင့်ဖြစ်ပါတယ်။အတိတ်ကအစွဲတွေနှစ်သက်မှုတွေမနှစ်သက်မှုတွေပေါ်မှာတည်ပြီးတော့ဝေဖန်ပါတယ်။ဒီဝေဘန်ချက်တွေဟာမှားနေတတ်ပါတယ်ဒီဝေဘန်ချက်တွေရဲ့အပေါ်မှာတည်ပြီးဝေဒနာတွေဖြစ်ပေါ်စေပါတယ်ပေါ်လာတဲ့ဝေဒနာတွေကိုယောဂီတို့ကတုံ့ပြန်မှုလုပ်ကြပါတယ်ဒီလိုနဲ့ယုံနံတရားတွေဘယ်လိုဖြစ်ကြပြက်ကြတယ်ဆိုတာဟာထင်ရှားလာပြီးလွတ်မြောက်ဖို့ရာလွယ်ကူလာပါတယ်ဥပမာတစ်ခုပြပါဦးမယ်ယောဂီနဲ့အစင်မပြေတဲ့လူတယောက်ကယောဂီကိုစိတ်မချမ်းသာအောင်လုပ်တယ်ဆိုပါတော့သူကယောဂီကိုလာပြီးဆဲတယ်ဆိုပါတော့ဒီတော့ယောဂီကစိတ်မချမ်းမသာဖြစ်သွားရပါတယ်ယောဂီကတရားအရာမှာ ရင့်ကျက်နေပြီဖြစ်တဲ့ယောဂီဆိုရင်ချက်ချင်းပဲသိပါလိမ့်မယ်အစဲခံရလို့စိတ်မချမ်းမသာဖြစ်ရတာဟာယောဂီရဲ့အဖြစ်ပဲလို့သူလာပေးတဲ့အစဲလက်ဆောင်ကိုသူစီကယောဂီကလက်မခံရင်ယောဂီရဲ့စင်ညာကကိုမကောင်းလိုက်တာဆိုးလိုက်တာလို့ပြောဆို권ရှိမှာမဟုတ်ပါဘူးတင်ညာကဆိုးလိုက်တာမကောင်းလိုက်တာလို့တံပိုးမပြတ်လိုက်ရင်ယောဂီရဲ့ဝေဒနာကလည်းခံရခဲ့တဲ့ဝေဒနာဖြစ်မှာမဟုတ်ပါဘူးယောဂီကလည်းတုံ့ပြန်မှုလို့ဖြစ်မှာမဟုတ်ပါဘူးစိတ်မချမ်းသာလည်းဖြစ်ရမှာမဟုတ်ပါဘူးလူများလာပေးတဲ့အစဲလက်ဆောင်ကိုလက်ခံလိုက်တာဟာယောဂီရဲ့အမှားပါပဲ ပုဂ္ဂိုလ်တူဟာဆဲတယ်ဆိုရင်ဒီဆဲတဲ့သူရဲ့စိတ်ထဲမှာအကုသိုလ်စိတ်တွေဖြစ်နေပြီးသူကိုယ်တိုင်စိတ်ဆင်းရဲမှုတွေကိုခံစားနေရပါပြီသူဆဲတယ်ဆိုကလေးကပဲဒေါသတွေပွားပြီးခံစားနေရပါပြီသူဆဲတာကိုယောဂီကတုံ့ပြန်ရင်ယောဂီလည်းစိတ်ဆင်းရဲဖြစ်ရမှာပေါ့ယောဂီကဘယ်လို့မှမတုံ့ပြန်ပါဘူးဆိုရင်တော့သူဆဲတာဟာစကလုံးတွေပဲရှိနေပြီယောဂီရဲ့သင်ညာကဒီစကလုံးတွေကိုအတိတ်ပဲအမှားကောက်ယူမှာမဟုတ်ပါဘူးတင်ညာကိုပညာဖြစ်အောင်ပြောင်းလိုက်ပြီဆိုရင်တော့ယောဂီအစဲခံရရင်အိုးဒီပုဂ္ဂိုလ်ဟာအသည့်တရားမရှိတဲ့ပုဂ္ဂိုလ်ပဲသူဟာအင်မတန်စိတ်ဆင်းရဲစိတ်ဒေါကရောက်နေတဲ့သူပဲလို့သူ့အပေါ်မှာကရုဏာတောင်းသက်မိပါအောင်မယ်အခုတော့ယောဂီကမှားသွားပါပြီသူလာပေးတဲ့အစဲလက်ဆောင်ကိုလက်ခံလိုက်မိပါတယ်။ဒီတော့ယောဂီစိတ်မချမ်းမသာဖြစ်ရပါတယ်။ဒီလူကယောဂီကိုတခါတည်းပဲဆဲတာ။ယောဂီစိတ်ဆိုးအောင်တခါတည်းပဲလှုပ်တာဖြစ်ပါတယ်။ဒါပေမဲ့ယောဂီကဒီကိစ္စကိုတုံနှွေးနှွေးနဲ့သူငါ့ကိုဒီလိုဆဲလိုက်တယ်။ဒီလိုစော်ကားလိုက်တယ်နဲ့ထပ်ခါထပ်ခါအဖန်တလဲလဲစမြုံပြန်နေပါတယ်။ဒီလိုပြန်ပြန်ပြီးစဉ်းစားတိုင်းစဉ်းစားတိုင်းပိုးပူစိတ်မချမ်းသာလေးလေဒီလူကယောဂီကိုတခါပဲစိတ်မချမ်းသာအောင်လုပ်တာဟာယောဂီကနောက်ထပ်အဖန်တလဲလဲနေ့ရက်တွေအကြာကြီးစိတ်မချမ်းမသာဖြစ်ရပါတယ်တခါတလေများကြရင်ငါ့ကိုဒီလိုစော်ကားတာတစ်သက်လုံးမမေ့ဘူးမကြည်ဘူးလို့များတောင်ပြောလိုက်ပါသေးတယ်ဒါကဘယ်သူအကျိုးပါလဲတသက်လုံးမကြည်ရင်ကိုပဲတသက်လုံးစိတ်မချမ်းသာဖြစ်ရမှာပေါ့တချို့ကများတသက်တောင်မကပါဘူးနောင်ဆယ်ဘဝဆယ်သက်မကြည်ဘူးလို့များတောင်ပြောလိုက်ကြပါသေးတယ်ဒါဒီဟာကိုမီးကိုကိုမွှေးကိုသောကကိုကိုဖန်တီးကြတာပါပဲအစကတည်းကသူလာပြီးတဲ့လက်ဆောင်ကိုလက်မခံသင့်ပါဘူးဘယ်သူကပဲဆဲဆဲဘာပြောပြောကိုကမတုံ့ပြန်ဘူးလက်မခံဘူးဆိုရင်ကိုစိတ်မချမ်းမသာဖြစ်ရမှာမဟုတ်ပါဘူးအခုတော့ကိုကလက်ခံလိုက်ရုံတည်းမကသေးဘူးနောက်ထပ်အခါကကြီးတဲ့ကြီးအောင်တိုးတဲ့တိုးအောင်တိုးပွားပေးလိုက်သေးတာကိုဒါဒီအားလုံးဟာပို့ပို့ပြီးတော့ရှင်းရှင်းလာပါလိမ့်မယ်ဒါကတရားဟောတာကိုနားထောင်ရလို့မဟုတ်ပါဘူးယောဂီတို့ကိုယ်တိုင်ဒီတရားကိုပို့ပို့ကျင့်လာတဲ့အခါကျတော့စိတ်ခန္ဓာကိုလည်းအမျိုးမျိုးအဖုံဖုံလင့်လာကြမှာဖြစ်ပါတယ်တရားရှုနေတုန်းမှာပဲပြင်းထန်တဲ့ကိုယ်ဝေဒနာစိတ်ဝေဒနာတွေကိုခံစားလာရတာတွေကိုရှုရုံမျှသာရှုနေကြပြီဘယ်လို့မှတုံ့ပြန်မှုမလုပ်ရင်ဒီကိုယ်ဝေဒနာစိတ်ဝေဒနာတွေဟာသူတို့ဟာသူတို့ပျောက်ကွယ်သွားကြပြီယောဂီတို့ဟာအနိစ္စတရားကိုထင်ရှားတွေ့ရှိခံစားနိုင်ကြပါလိမ့်မယ်လူတဦးဟာလူတဦးကိုတွေ့လိုက်ရင်ကိုထင်ရင်လိုထင်တတ်ကြပါတယ်တကယ့်အမှန်မှမဟုတ်ပဲ လူကောင်းကိုလူယုံမာထင်လူယုံမာကိုလူကောင်းထင်ရင်လဲထင်နေတတ်တာပါပဲပြီးတော့ကိုထင်တဲ့ယုတ်ကိုတုံ့ပြန်မှုလုပ်တော့မှားကုန်ကြတာပေါ့လူတွေဟာသူတို့ရဲ့စိတ်ထဲမှာဘာတွေဖြစ်နေသလဲဆိုတာကိုတော့ခွဲခြမ်းဝေဖန်ခြင်းလုပ်လို့မရှိပါဘူးအပြင်ကမြင်ရတာကိုပဲတစ်ဖက်သကြည့်တတ်ပါတယ်အတွင်းမှာဖြစ်ပျက်နေတာကိုတော့မမြင်ကြပါဘူးရှူတောင်တစ်ခုတည်းကိုသာမြင်တတ်ကြည့်တတ်ကြပါတယ်ရှူတောင်တစ်ခုတည်းကမြင်ရတာဟာရာဂိုင်းနှုံးပြည့်အမှန်တရားမဟုတ်နိုင်ပါဘူးတချို့တဝက်လောက်သာအမှန်ဖြစ်တော့ဒီမြင်ကွင်းဟာအမြင်မှန်လို့မယူဆနိုင်ပါဘူးရှူတောင်တွေအမျိုးမျိုးကနေကြည့်ပြီးမြင်ရတာကိုမှအားလုံးကိုမြင်ရပြီးအမြင်မှန်ဖြစ်ပါတယ်ဒီတော့မှယောဂီတို့ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ဆုံးဖြတ်ချက်တွေဖြစ်ပြီးအပြုအမူတွေကလည်းမှန်ကန်တဲ့အပြုအမူတွေဖြစ်နိုင်ပါလိမ့်မယ်အခုဒီဝိပဿနာရှုနည်းဟာယောဂီတို့အမြင်မှန်တဲ့အစစအရာရာကိုကြည့်ရှုတတ်လာအောင်အကူအညီပေးနိုင်တဲ့နည်းဖြစ်ပါတယ်ယောဂီတို့ဟာဒါကိုဘာဝနာမယဉာဏ်အစစ်နဲ့သိလာကြပါလိမ့်မယ်ဝိပဿနာကိုတကယ်နီးလံမှန်ကန်ကြနာစွာနဲ့ကျင့်သုံးမယ်ဆိုရင်ဘယ်လိုဝေဒနာကိုခံစားရတယ်ဆိုတာနဲ့မဆိုင်ပါဘူးတာယာတဲ့ဝေဒနာတွေသိမ်မွေ့တဲ့ဝေဒနာတွေဒုက္ခဝေဒနာတွေခံစားနေရတော့စိတ်ကျဉ်နှံ့ပျော်ရွှင်နေပြီမတာယာတဲ့ကြမ်းတမ်းတဲ့ဝေဒနာတွေကိုခံစားရတော့စိတ်မချမ်းသာဖြစ်နေမယ်ဆိုရင်ဒါဟာဝိပဿနာကျင့်နေတာမဟုတ်ပါဘူးဝိပဿနာဆိုတာတကယ်အဖြစ်အပျက်အမှန်ကိုအမှန်အတိုင်းရှုဖို့ရဖြစ်ပါတယ်အထက်ထအခါကခွဲစိတ်ပြီးရှုနေရမှာဖြစ်ပါတယ်စိတ်ကူးရင်လည်းမပါရပါဘူးအမြင်လွဲတာအထင်လွဲတာဒီလည်းမပါရပါဘူးကိုဖြစ်စီခြင်းတို့လည်းမဟုတ်ရပါဘူးသူဖြစ်နေတဲ့အတိုင်းကိုရှုနေရမှာပဲဖြစ်ပါတယ်သူတကယ်ဖြစ်ပျက်နေတဲ့အတိုင်းဟုတ်တိုင်းမှန်ရာကိုရှုပြီးတတိရှိနေဖို့ရဖြစ်ပါတယ်အမှန်ကိုရှုတော့နှစ်တောင်းကနေကြည့်ရမယ်ဆိုတာကိုယောဂီတို့သိလာကြပါပြီရှုတောင်တစ်ခုကပြင်ပကရှုတောင်တစ်ခုကအတွင်းကဖြစ်ပါတယ်ဒီလိုဆိုရင်ပဲအတော်ထူးခြားလာပါပြီနောက်ဆက်ပြီးတရားကိုကျင့်သုံးသွားမယ်ဆိုရင်ရှုတောင်တွေအမျိုးမျိုးကကြည့်တတ်လာပြီးပညာစကားမှာတိုးတက်လာပါလိမ့်မယ်ဥပမာလူတဦးကယောဂီကိုဆဲတယ်ဆိုပါတော့ယောဂီကရှုတောင်တစ်ခုတည်းကကြည့်နေရင်တော့ဒီလူကိုဒေါသနဲ့တုံ့ပြန်ပြီးကလဲစားချေပါလိမ့်မယ်အခုတော့ယောဂီကတခြားရှုတောင်တစ်ခုကအတွင်းရှုတောင်ကလည်းကြည့်တတ်မြင်တတ်လာပြီးဆိုတော့ဒီကိုယ်ကိုလာဆဲတဲ့သူကိုကလဲစားမချေတော့ပါဘူးဝိပဿနာကျင့်ရမှာပညာသိခါကရင့်ကျက်လာပြီးယောဂီဟာဒီပုဂ္ဂိုလ်ရဲ့ကိုယ်တွင်းစိတ်တွင်းမှာရှိနေသလိုခံစားနိုင်လာပါလိမ့်မယ်ပြီးတော့ဒီလူရဲ့ရှုထောင့်ကနေမြင်လာပါလိမ့်မယ်အော်ဒီလူကဒေါသမီးတွေလောင်းနေပြီးစိတ်ဆိုးနေတာကိုလို့သူ့ရှုထောင့်ကနေကြည့်တတ်လာပါတယ်ရှေ့ဆက်ပြီးတရားကျင့်သွားပြီးတရားရင့်ကျက်လာရင်ယောဂီဟာကိုယ်ရဲ့သိမ်မွေ့ဝေဒနာတွေကိုကိုယ်တိုင်ခံစားနိုင်ရုံသာမကတခြားပုဂ္ဂိုလ်တွေရဲ့သိမ်မွေ့ဝေဒနာတွေကိုပါသိရှိခံစားနိုင်လာပါလိမ့်မယ်ဒီလိုဖြစ်ဖို့ရာကိုတော့ကိလေသာအညစ်အကြေးတွေအများကြီးထုတ်ပြရအောင်မှာဖြစ်ပါတယ်ဒီအခါကျတော့မိမိရဲ့ခန္ဓာကိုယ်ပြင်ပမှာရှိတဲ့သိမ်မွေ့ဝေဒနာတွေကိုလည်းခံစားနိုင်လာပါလိမ့်မယ်လူတဦးတယောက်ကယောဂီကိုလာပြီးဆဲတယ်ဆိုရင်ယောဂီကဒီလူရဲ့ပူလောင်နေတဲ့ဝေဒနာတွေကိုခံစားနိုင်လာပါလိမ့်မယ်လူတယောက်ဟာမီးလောင်နေတယ်ဆိုရင်သူ့အပေါ်ဓာတ်စီလောင်းပေးဖို့မီးထိုးပေးဖို့မဟုတ်ပါဘူးဒီလူအပေါ်မှာ အေးမြတဲ့ရေချမ်းကိုလောင်းပေးဖို့ရာဖြစ်ပါတယ်သူဟာငါရဲ့ဒေါသကိုလိုးနေတာမဟုတ်ပါဘူးငါရဲ့မေတ္တာကရုဏာဒီကိုလိုးနေတာပါလို့သိပြီးတော့လာပါလိမ့်မယ်ဘယ်အခါမှမဆိုငါဟာဒေါသစိတ်တည်ပွားတယ်ဆိုရင်ငါစိတ်ထဲမှာအင်မတန်စိတ်မချမ်းမသာဖြစ်ရတာပဲခံစားရတဲ့ဝေဒနာတွေကလည်းဒီအချိန်မျိုးမှာဆိုရင်အင်မတန်အခံရခက်တာပဲအခုငါကိုဆဲနေတဲ့လူလည်းသူ့စိတ်ထဲမှာစိတ်အနေဆိုးနေမှာပဲငါကဘယ်လိုလုပ်ပြီးသူ့ကိုဒီစိတ်မချမ်းမသာဖြစ်နေတဲ့အထဲကလွတ်မြောက်အောင်ကူညီမဆနိုင်ပါမလဲဆိုပြီးယောဂီတို့စိတ်ထားဟာလုံလုံကြီးပြောင်းလဲလာပါလိမ့်မယ်မကောင်းဘူးမကြိုက်ဘူးလို့တင်ညာကပြောခဲ့တဲ့စကားလုံးတွေနဲ့ယောဂီကအကုသို့စိတ်နဲ့တုံ့ပြန်မှုတွေအားလုံးဟာလည်းပြောင်းလဲလာကြပါလိမ့်မယ်အင်မတန်အပြားတက်ပြီးဂယောင်ချောက်ချားဖြစ်နေပြီးအမေကိုဆဲနေတဲ့ကလေးကိုဘယ်အမေကပြန်ပြီးဆဲပါမလဲအမေကဒီကလေးအပေါ်မှာမေတ္တာကရုဏာတွေဟာသက်ရောက်နေပါမှာပေါ့ဒီကလေးခံစားနေရတဲ့ယောဂါကိုဘယ်လိုပျောက်ကင်းအောင်လုပ်ရပါမလဲဆိုတာကိုအောက်မေ့နေမှာပေါ့ဒီလိုပါပဲဝိပဿနာမှာရင့်ကျက်နေတဲ့ယောဂီကလည်းဆိုးသွွန်မိုက်မင်းနေတဲ့လူတဦးကိုတွေ့ရင်ဒီလူဟာမမမချမ်းဖြစ်နေတဲ့ကလေးလူပါပဲမသိနားမလဲတဲ့ကလေးလူပါပဲသူဘာဒီလုံနေတဲ့ဆိုတာကိုသူမသိရှာပါဘူးဒီလူကိုငါဘယ်လိုအကူအညီပေးရပါမလဲဆိုပြီးမေတ္တာစိတ်ကရုဏာစိတ်တွေကုသိုလ်စိတ်တွေသာပွားများမှာပေါ့ဒေါသအကုသိုလ်စိတ်တွေမပွားတော့ပါဘူးအကုသိုလ်စိတ်ပွားလိုက်မိတယ်ဆိုတာနဲ့ယောဂီဟာသူ့ကိုယ်တိုင်အရင်ဆုံးပဲစိတ်ဆင်းရဲခံရတယ်ဆိုတာကိုသိပြီကိုဘောဓဖြစ်တဲ့လူဟာစိတ်ဆင်းရဲရတာအမှန်ပါပဲသူ့တပားကိုလည်းစိတ်ဆင်းရဲအောင်မလုပ်ဘူးမိမိကိုယ်ကိုလည်းစိတ်ဆင်းရဲအောင်မလုပ်ဘူးဆိုရင်ဒီယောဂီဟာမိမိရဲ့ဘဝတတ္တတာကိုအေးငြိမ်ချမ်းသာစွာနဲ့တဟဇာတဖြစ်အောင်နေထိုင်ရေးကိုနားလည်တဲ့ပုဂ္ဂိုလ်ပါပဲမိမိကိုယ်တိုင်ကအေးချမ်းစွာမြတ်တစွာနေတတ်ရင်နေနိုင်ရင်မိမိရဲ့ပတ်ဝန်းကျင်ကလည်းအေးချမ်းမြတ်တာနေပြီးတခြားလူတွေကိုလည်းအေးချမ်းမြတ်တာဖို့ရာအထောက်အကူဖြစ်နိုင်ပါတယ်ယောဂီကမိမိကိုယ်တိုင်မှအေးချမ်းသာရအောင်ချမ်းသာအောင်မနေနိုင်ဘူးဆိုရင်ဖြင့်တခြားလူတွေကိုစိတ်ဆင်းရဲခံစားနေရတဲ့အထက်ကဘယ်နည်းနဲ့မှလွတ်မြောက်အောင်မကူညီမမဆနိုင်ပါဘူးယောဂီကြီးတချို့ဟာတရားအတော်ရင့်ကျက်နေကြတာတောင်မှဓမ္မကိုကောင်းကောင်းနားမလဲကြသေးပါဘူးငါမိန်းမကဒီလိုငါယောက်ျားကဒီလိုဘယ်သူဘယ်ဝါကဖြင့်ဆိုးသွန်းနေတာပဲသူတို့ကမကောင်းတာသူတို့ကစိတ်ထအကျင့်စရိတပြောင်းဖို့လိုတယ်လို့ပြောနေကြပါတယ်ဒီယောဂီကြီးနားမလည်တဲ့အချက်ကတဦးတယောက်ကဖောက်ပြန်နေမယ်ဆိုးသွန်းနေမယ်အကုလုမှုတွေကျူးလွန်နေမယ်ဆိုရင်ဒီလူဟာသူ့ကိုယ်တိုင်စိတ်ဆင်းရဲမှုတွေဖန်တီးနေတာပဲဆိုတာဖြစ်ပါတယ်ဒီလူရဲ့ဆိုးသွန်းနေမှုကိုယောဂီကတုံ့ပြန်မယ်ဆိုရင်ယောဂီကိုယ်တိုင်ကလည်းပဲမိမိရဲ့စိတ်ဆင်းရဲမှုကိုမိမိဖန်တီးပေးလိုက်တာပဲဖြစ်ပါတယ်အကုသိုလ်တွေတုံ့ပြန်မှုတွေမလုပ်ဖဲနဲ့မေတ္တာကရုဏာစိတ်ကောင်းစေတနာကောင်းတွေမွေးဖို့လိုပါတယ်ဒီလိုဆိုရင်ဒီလူနဲ့ပေါင်းစင်ဆက်ဆံရေးမှာပြောင်းလဲလာပြီးဒီလူကိုယ်တိုင်ကလည်းပြောင်းလဲလာပါလိမ့်မယ်ကိုကိုကိုတော့မပြောင်းလဲပါဘဲနဲ့ပြောင်းလဲဖို့လဲစိတ်မကူးပါဘဲနဲ့သူများတကားဒီရဲ့အပြစ်တွေကိုသာရှောက်ရှားနေရင်ပြဿနာရဲ့အဖြေကိုရှာလို့တွေးရတော့မှာမဟုတ်ပါဘူးဘယ်သူတဦးတယောက်ကမှယောဂီရဲ့စိတ်ဆင်းရဲမှုတည်းကလွတ်မြောက်အောင်လှုပ်ဆောင်မပေးနိုင်ပါဘူးဘဝမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုနီးလန်းအမှားတွေကိုအကုသိုလ်စိတ်တွေနဲ့တုံ့ပြန်မနေဘူးဆိုရင်တော့ယောဂီဟာစိတ်ဆင်းရဲမှုတွေက ြင်းလို့ပါလိမ့်မယ်အမှန်တရားကိုနားလည်ပြီးတော့စိတ်ဆင်းရဲဒုက္ခရောက်နေတဲ့လူတွေအပေါ်မှာမေတ္တာကရုဏာတွေပွားများကြပါမေတ္တာကရုဏာနဲ့ယောဂီတို့ရဲ့ပဝင်းကျင်ကိုပြောင်းလဲစေပြီးယောဂီရဲ့အခြေအနေတွေယောဂီနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကလည်းတစတစနဲ့ပြောင်းလဲလာကြပါလိမ့်မယ်ဤဝိပဿနာတရားနည်းဟာဘဝရဲ့နေထိုင်ရေးပညာပါပဲမိမိရဲ့ဘဝကိုချမ်းသာစွာအေးငြိမ်းစွာဘယ်လိုနေရမလဲဆိုတာပါပဲတရားစခန်းကိုလာပြီးအခုလိုတရားပတ်တည်တက်ပြီးတော့ယောဂီဟာရထားတဲ့တရားကိုမိမိရဲ့ဘဝနေစဉ်နေရေးထိုင်ရေးကိစ္စတို့မှာအသုံးပြုရန်လိုပါတယ်ဘဝမှာအတွေ့အကြုံတွေအမျိုးမျိုးနဲ့ရင်ဆိုင်ကြရတဲ့အခါစိတ်ကိုမတုံမလုံငြိမ်သက်စွာထားနိုင်ပြီးဥပေက္ခာရှုနိုင်လာပါလိမ့်မယ်စိတ်ဟာတုံ့လှုပ်ချောက်ချားခြင်းလည်းမဖြစ်တော့ပါဘူးကုသိုလ်စိတ်မေတ္တာစိတ်ကရုဏာစိတ်စေတနာကောင်းတွေပွားများတဲ့ပွားများလာရင်တော့ယောဂီတို့ဟာတရားရဲ့အကျိုးကျေးဇူးတွေကိုလက်တွေ့ခံစားနေကြရပါပြီအားမလျှော့ကြပါနဲ့ယောဂီတို့ဟာလုံးဝအပြစ်ကင်းစင်သွားမှာတော့မဟုတ်ပါဘူးယောဂီတို့ရဲ့ရည်မှန်းချက်ကလည်းရှင်းလင်းရမှာဖြစ်ပါတယ်။တိတိကျကျနားလည်ကြရမှာလည်းဖြစ်ပါတယ်။ဒီလိုတရားဘက်ကိုလာပြီးတရားကျင့်တဲ့ဓမ္မလမ်းစဉ်ပေါ်မှာခြေလှမ်းတလှမ်းတိုးတိုင်းတိုးတိုင်းလှမ်းတိုင်းလှမ်းတိုင်းယောဂီတို့ဟာမိမိတို့ရဲ့အရေးချင်းတွေပါရမီတွေကိုတိုးပွားနေတာဖြစ်ပါတယ်။ဒီကောင်းတဲ့အရေးချင်းတွေပါရမီတွေကယောဂီတို့ကိုကဲတင်มาဖြစ်ပါတယ်ဘဝတန်တရာကလုံးဝလွတ်ကင်းနိုင်အောင်လို့ပါရမီ၁၀ပါးကိုဖြစ်ဖို့ရလိုပါတယ်ပါရမီတွေဟာစင်းရဲအတိဖြစ်တဲ့ပင်လယ်ကြီးကိုဖြတ်ကူးပြီးတဲ့အခါမှာစင်းရဲကင်းရာဖြစ်တဲ့ဟိုမာဘက်ကန်းကိုပို့ဆောင်နိုင်มาဖြစ်ပါတယ်ဒီပါရမီတွေကိုယောဂီတို့ကတအားသမျှဖြည့်ကြပါအခုလိုတရားဘက်ကိုဝင်ကြတဲ့အခါမှာယောဂီတို့ဟာပါရမီတွေကိုနည်းနည်းချင်းနည်းနည်းချင်းဖြည့်နိုင်ကြပြီးလုံးဝအပြစ်ခင်းစင်တဲ့အထိရောက်ကြပြီးအထွတ်အထိပ်သို့ရောက်နိုင်ကြပါလိမ့်မယ်ပါရမီတစ်ခုကတော့နိခမပါရမီဖြစ်ပါတယ်အိုးအိမ်စီစိမ်သားမယားကိုစွန့်လှစ်ခြင်းပါပဲပါရမီ၁၀ပါးစလုံးဟာငါဆိုတဲ့အတ္တဇွဲကိုချုပ်ဖို့ပါပဲအတ္တဇွဲရှိနေသမျှငါဟာလို့ရှိနေသမျှတန်တရာကလွတ်မြောက်ရေးမရနိုင်သေးပါဘူးအတ္တလုံးဝကင်းစင်ရမှာဖြစ်တဲ့တရားလမ်းစဉ်တလျှောက်လုံးမှာအတ္တကိုတတ်နိုင်သမျှဖြုတ်ချဖို့ဖြစ်ပါတယ်အိုးအိမ်စီစိမ်ကိုစွန့်လွတ်တာဟာလေအတ္တဇွဲကိုဖြုတ်တာပါပဲအိမ်ယာကိုပစ်ပြီးတော့ယဟန်းပောင်ဝင်ကြတိလရှင်ဝတ်ကြတာလေကိုပိုင်ပစ္စည်းရဲ့လို့ဘာမှမရှိရမပိုင်ရတော့ပါဘူးအစားအစာကိုတောင်းအလှခံပြီးစားရပါတယ်အစားအစာကိုအလှခံပြီးစားရတယ်ဆိုတာဟာငါဆိုတဲ့မာနငါဆိုတဲ့အစွဲကိုပျောက်စေပါတယ်အင်ယာထောင်တဲ့လူသားတအူးဟာဒီအင်ယာကိုပြစ်ပြီးတော့ယဟန်သီလရှင်ပြုဖို့ရာကလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးဒီတော့ယောဂီတို့လိုလူပုဂ္ဂိုလ်တွေကဒီနိခမပါရမီကိုဘယ်လိုလုပ်ဖြည့်ကြပါမလဲအခုလိုတရားစခန်းမှာလာကြပြီးဆယ်ရက်တရားဘဝင်လိုက်တော့စံလဲမချရပါဘူးသင်္ကန်းလဲမစည်းရပါဘူးဒါပေမဲ့အနေအထိုင်အားဖြင့်တော့ယဟန်သီလရှင်တွေလိုပါပဲနေရထိုင်ရစားရတောက်ရပါတယ်ဒီဆယ်ရက်အတွင်းမှာတော့လူများတွေပေးစာကျွေးစာသူများလှူဒန်းထားတဲ့ဟာတွေကိုသာစားရတောက်ရပါတယ်နေရထိုင်ရပါတယ်ဒီတရားထိုင်တဲ့နီးနဲ့ကျင့်သွားကြတဲ့ယောဂီဟောင်းတွေရဲ့စေတနာတရားထက်သာမှုကြောင့် သူတို့ပြုထားတဲ့အလှူဒါနတွေနဲ့နေထိုင်စားသောက်ကြရပါတယ်ဒီတို့မှာယောဂီတို့ကလည်းနိက္ခမပါရမီကိုကျင့်သုံးဖို့အခွင့်အရေးရကြပါတယ်ရသမျှနဲ့တင့်တယ်ရောက်ရဲမှုဖြစ်ပြီးအလှူခံဘဝနဲ့အိမ်ကထွက်လာကြပြီးယဟန်လိုသီလရှင်လိုနေနေကြတော့နိက္ခမပါရမီလည်းဖြည့်ရပြီးငါအစွဲတွေလည်းပျောက်ကင်းလာကြပါတယ်နောက်ပါရမီတစ်ခုကတော့သီလပါရမီပါပဲယောဂီတို့တရားပပြီးလို့အိမ်ပြန်သွားကြရင်၅ပါးသီလကိုတော့မြဲအောင်စောင့်သိကြပါပြင်ပလောကကြီးထဲမှာကတော့အခက်အခဲတွေအတားအဆီးတွေသိပ်များတာပါပဲသီလတွေကိုလည်းတစ်ခုပြီးတစ်ခုကျိုးနေကြတာကြီးပါပဲဒီလိုတရားပမှာလားနေတုံးမှာတော့ဓမ္မပဝင်းကျင်ကြောင်းကတကြောင်မနေ့၄နာရီခွဲကစပြီးည၉နာရီအခွဲထိမအားမလရအောင်တရားအလုပ်ကိုလုပ်နေကြရတာကတကြောင်ကြောင်ဒီဆယ်ရက်အတွင်းမှာတော့အင်မတန်စင်ကြဲတဲ့အစွန်းတကွဲမှမရှိတဲ့သီလနဲ့မြဲမြဲနေနိုင်ကြပါတယ်ဒါဟာသီလပါရမီကိုဖြစ်နေကြပါပဲ၉ရက်နှုတ်ပိတ်စကားမပြောဘဲနေရတာဟာလေသီလတပါးကောင်းကောင်းမြဲတာပေါ့စကားပြောတယ်ဆိုရင်မပြောသင့်တဲ့စကားမဟုတ်ရင်လည်းမူသားစကားပြောခြင်းပြောမိပေလိမ့်မယ်စကားကားပြီးပြောခြင်းလည်းပြောမိပေလိမ့်မယ်စကားကိုလုံးဝမပြောဘူးဆိုတော့နှုတ်မှုကျွလွန်တာဘာမှမရှိနိုင်တော့ပါဘူးတရားစခန်းမှာဆိုတော့သီလတွေပြက်ဖို့ရာအခွင့်အရေးတွေစိတ်မရှိကြပါဘူးဒါကြောင့်ယောဂီတို့သီလပါရမီကိုဖြည့်နိုင်တဲ့အခွင့်အရေးကောင်းကြီးပါပဲဝရိယပါရမီကတော့ခွန်အားစိုက်ထုတ်ဖို့ရာဖြစ်ပါတယ်လူတွေဟာစားရေးတောက်ရေးနေရေးထိုင်ရေးလူမှုကိစ္စတွေမှာလူတိုင်းလူလူပဲအားစိုက်ထုတ်ပြီးအလုပ်လုပ်နေကြတာပါပဲဒီလိုအားစိုက်ထုတ်တာဟာဝရိယပါရမီကျဲမှာမပါပါဘူးကိလေသာအညစ်ကြေးတွေစင်အောင်အားထုတ်မှုဖြစ်တဲ့တရားအားထုတ်မှုလို့မှဝရိယပါရမီဖြစ်ပါတယ်အခုလိုတရားပတ်မှာဆိုရင်ယောဂီတို့ဟာဝရိယပါရမီကိုဖြည့်ဖို့ရာအင်မတန်ကောင်းတဲ့အခွင့်အရေးကြီးပါပဲပညာပါရမီကတော့ယောဂီတို့အိမ်မှာတရားနဲ့ပတ်သက်တဲ့စာပေတွေဖတ်တရားဟောတာတွေကိုနားထောင်ပြီးအုံနှောက်အသိဉာဏ်နဲ့တော့ပွားကြပါတယ်။သုတ္တမယစိတ္တမယဉာဏ်ဒီပေါ့။အခုလိုတရားကိုကိုယ်တိုင်ကျင့်လာတော့ဘာဝနာမယပညာရတာဖြစ်ပါတယ်။ဒီမှာတရားထိုင်တာဟာတကယ်ကိုယ်တွေ့လက်တွေ့နဲ့ပညာပါရမီကိုဖြည့်နေကြတာပါပဲ။ခန္တီပါရမီကတော့သိခံဖို့စိတ်ရှိဖို့ယောဂီကြီးတရားလောက်နဲ့တရားနာထိုင်ကြတာဟာလွယ်တာမဟုတ်ပါဘူးသူများတွေကိုအနှောက်အယှက်မပြုမိအောင်အင်မတန်ဂရုစိုက်ပြီးနေရပါတယ်ဒီကြားထဲမှာတောင်တယောက်ယောက်ကချောင်းဆိုးလိုက်လို့နှာချီလိုက်လို့အသံပြုတ်လိုက်တဲ့ဆိုရင်ယောဂီတို့မှာအနှောက်အယှက်ဖြစ်ပြီးစိတ်တူလွားတတ်ပါတယ်နောက်ပြီးတော့မှအကုလူစိတ်တွေပွားဖို့မှမဟုတ်ပဲဒီပုပ်ကိုဟာနေထိုင်မကောင်းလို့ပဲဖြစ်မှာပဲလို့အောက်မိပြီးသူ့အပေါ်မှာအာဃာတစိတ်မထားပဲမေတ္တာကရုဏာစိတ်ပွားလိုက်မယ်ဆိုရင်ဒီဟာတဲကြီးခံလိုက်တဲ့စိတ်ကိုမွေးတာဖြစ်ပါတယ်။နောက်ပြီးတော့လေကို့အိမ်မဟုတ်တော့ကို့စိတ်ချိတ်တွေအားလုံးတော့မဖြစ်နိုင်ဘူးပေါ့။အစင်မပြေတာတွေလည်းအများကြီးပဲရှိပါတယ်။ဒါဒီကိုသီးခံပြီးစိတ်ရှိရှိထားတာဟာခန္တီပါရမီဖြစ်နေကြပါပဲ။ယောဂီတို့ရဲ့အတ္တဆွဲငါဆွဲနည်းနည်းလာပါလိမ့်မယ်။သစ္စာပါရမီအမှန်တရားပေါ့။ငါးပါးသီလဟာအမှန်တရားပါပဲ။ဒါပေမဲ့တည်တဲ့စိတ်မွေ့တဲ့အဆင့်တွေရှိပါသေးတယ်။ဓမ္မလမ်းစဉ်ပေါ်မှာလန်းသမျှချီလန်းတွေဟာအမှန်တရားသစ္စာတရားတွေကိုရည်မှန်းပြီးလန်းတာဖြစ်ပါတယ်စိတ်ကူးရင်မှုနဲ့တရားထိုင်လို့တရားမရနိုင်ပါဘူးအမှန်တရားနဲ့အလုံးလုံးတဲ့အခါကြမှကျင့်တဲ့အခါကြတော့မှအဆုံးစွန်သောအမှန်တရားကိုရောက်ရမှသိကြပါတယ် ဓမ္မလမ်းကြောင်းရဲ့အပေါ်မှာရှောက်တဲ့အလှမ်းတိုင်းအလှမ်းတိုင်းဟာအမှန်တရားတွေကြီးပဲဖြစ်ရပါလိမ့်မယ်ပထမအစပိုင်းမှာတော့ကျမ်းတန်းနဲ့အမှန်တရားတွေဖြစ်ပြီးနောက်တစ်ပြေးပြေးတစ်ပြေးပြေးနဲ့သိမ်မွေ့သိမ်မွေ့လာပြီးနောက်ဆုံးအဆုံးစွန်သောအခါကျတော့ပရမတ္ထသစ္စာတရားကိုတွေ့ကြပါလိမ့်မယ်ယောဂီတို့နေ့စဉ်အချိန်ပြည့်တရားထိုင်နေတာတရားရှုနေကြတာဟာသစ္စာပါရမီတွေဖြည့်နေကြတာပဲဖြစ်ပါလေအဋ္ဌံပါရမီကတော့စိတ်ဆုံးဖြတ်ချက်ချထားတာဖြစ်ပါလေဒီပါရမီဟာအင်မတန်ပဲအရေးကြီးပါတယ်အခုလို၁၀ရက်တရားလာထိုင်တာဟာအဋ္ဌံပါရမီဖြည့်ဖို့ရာအခွင့်အရေးကြီးပါပဲတရားဘအတွင်းမှာသီလတွေကိုလည်းစွဲစွဲမြင်းမြင်းစောင့်ထိန်ပါတယ်တရားစခန်းရဲ့ဥပဒေစည်းကမ်းဒီကိုလည်းတသွေးမသိမ်းလိုက်နာပါတယ်။နှုတ်ကိုလည်းကောင်းကောင်းလုံလုံထိမ့်ပါတယ်။စကားမပြောနဲ့ဆိုလို့လေစကားလုံးဝတခွန်းမှမပြောပါဘူး။စိတ်ဆုံးဖြတ်ချေချတဲ့အတိုင်းပဲလိုက်နာဆောင်ထိမ့်ပါတယ်။ဒီလိုဆိုရင်တော့ဒါဒီဟာယောဂီရဲ့အဋ္ဌံပါရမီကိုဖြည့်နေမှုတွေပါပဲ။နောက်ပြီးဒီနေ့ကို၃ချိန်တဏှာကြီးတဏှာကြီးစီနေရာမပြောင်းမရွှေ့ပဲမလှုပ်မရှားစီပဲအဋ္ဌာနဲ့တရားထိုင်ခိုင်းပါတယ်ဒါဟာလည်းအင်မတန်ကောင်းတဲ့အဋ္ဌာပါရမီဖြည့်ဖို့ပါပဲဓမ္မလမ်းစဉ်ရဲ့နောက်ဆုံးပန်းတိုင်အရောက်မှာအဋ္ဌာပါရမီကအင်မတန်အရေးကြီးပါတယ်အဲ့ဒီအခါမှာအဋ္ဌာပါရမီကိုအသုံးပြုရမှာဖြစ်ပါတယ်မြတ်စွာဘုရားအလောင်းတော်ဟာဖျားဖြစ်တော်မူတဲ့ကဆုံသားပြည်ညမှာဘောဓိပင်အောက်မှာထိုင်ပြီးတော့ဖရာမဖြစ်သမျှငါမထပြီလို့ကြီးမားလှတဲ့တန်ဋိဌံချတော်မူပါတယ်ဘဝဘဝတွေကစုပေါင်းလာခဲ့တဲ့ပါရမီတွေသာမရှိခဲ့ရင်7မိနစ်လောက်ထိုင်ပြီးပြီဆိုရင်ပဲဟိုနားကနားဒီနားကနားဒီလိုဖြစ်လာတော့ဩအခုထိုင်လို့မဖြစ်သေးပါဘူးနောက်တစ်ခါမှနောက်တစ်ခါမှဆိုပြီးဘယ်တော့မှအောင်မြင်မှာမဟုတ်ပါဘူးဘဝဘဝဒီကစုပေါင်းလာခဲ့တဲ့ပါရမီဒီကအင်မတန်ရင့်သန်ရမှာဖြစ်ပါတယ်ဒါဒီကယောဂီတို့အတွက်အထောက်အကူတွေဖြစ်စေနိုင်ပါလိမ့်မယ်နောက်တစ်ခုကမေတ္တာပါရမီချစ်ချင်းမြတ်နိုးခြင်းဖြစ်ပါတယ်မေတ္တာမေတ္တာဆိုတဲ့စကားလုံးလေးကတော့အမြဲပဲကြားနေကြရတာပါပဲ။ကျမ်းဂန်တွေထဲမှာရောသူတော်ကောင်းကြီးကြီးကဟောပြောတဲ့စကားတွေထဲမှာရောတတ္တဝါတိုင်းအပေါ်မှာမေတ္တာထားကြပါမေတ္တာထားကြပါဆိုတာအမြဲပဲပါနေတာပါပဲ။လူတွေဟာအပေါ်ယံနှုတ်နေတော့မေတ္တာထားကြပါတယ်ဆိုပေမဲ့စိတ်အတွင်းကတော့မေတ္တာမထားနိုင်ကြပါဘူး။မေတ္တာကလည်းစိတ်အတွင်းကဖြစ်ပေါ်လာတဲ့မေတ္တာကမှစူးရောက်ပါတယ်တကူရှိပါတယ်မေတ္တာစိတ်ဟာအတွင်းကဖြစ်ပေါ်လာပြီးတကယ်လည်းဖြူစင်တန်ရှင်းတယ်ဆိုရင်တော့ဒါဟာမေတ္တာပါရမီပါပဲခုလို၁၀ရက်တရားပလာပြီးအားထုတ်တဲ့အခါမှာစိတ်ကိုတန်ရှင်းအောင်ကိလေသာအညစ်အကြေးတွေစင်နိုင်သမျှစင်အောင်ကိုယ့်ရဲ့ကြင့်ပြီးတော့မနေ့ပါ၁၀ရက်ရောက်တဲ့နေ့မှာမေတ္တာဘာဝနာစီးပြန်းကြရပါလိမ့်မယ်မေတ္တာဟာဖြူစင်ပြီးတော့ဘာအလားအလာကိုမှမမျှော်လင့်တဲ့မေတ္တာဖြစ်ရပါလိမ့်မယ်မုံမြတ်တဲ့မေတ္တာဟာတလန်းတဲ့သွားပါတယ်အပြန်အလှန်ဘာကိုမှမမျှော်လင့်ပါဘူးကိုယ်ွယ်ဝိပုယမှာတခုခုကိုမျောကိုးပြီးအလိုရှိနေရင်မဟုတ်ရင်လေစေတနာဝန်တန်းဆိုပြီးဆောင်ရွက်ရမှာတခုခုများရမလားဆိုပြီးမျောကိုးပြီးလုပ်နေတယ်ဆိုရင်ဒီဟာကဖြူစင်တဲ့စေတနာမဟုတ်ပါဘူးအညစ်အဆွန်းတွေပါနေပါပြီဒီလိုပါပဲမေတ္တာမှလည်းတခုတခုကိုမျောမှန်းပြီးအပြန်အလှန်ရှိနေတယ်ဆိုရင်တော့ဒါဟာစင်ကြဲတဲ့မေတ္တာမဟုတ်တော့ပါဘူးမေတ္တာဟာတလန်းသွားပါကိုကပဲအမြင့်အပေးသမားပါအယူသမားမဟုတ်ပါဘူးမနစ်ပါမေတ္တာဘာဝနာကိုကျင့်သုံးကြမှာမို့အခုလိုတရားပဝင်တာဟာမေတ္တာပါရမီပွားများအောင် လှုပ်ဆောင်နေကြလည်းဖြစ်ပါတယ်ဥပက္ခပါရမီကတော့စိတ်ကိုလစ်လျူရှုနေတာဖြစ်ပါတယ်ပမာဏမပြုတ်ပဲဘဲမလိုက်ပဲစိတ်ကိုထားတာဖြစ်ပါတယ်ယောဂီတွေဟာတရားရှုကစားကပထမပိုင်းမှာခံစားလို့မကောင်းတဲ့နာကျင်ကြမ်းတမ်းတဲ့ဒုက္ခဝေဒနာတွေကိုခံစားကြရတဲ့အခါကျတော့တုံ့ပြန်မှုမလုပ်ဘဲနဲ့ဒါတွေဟာအနိစ္စတွေပဲသူတို့လည်းမမြဲကြပါဘူးလို့စိတ်ကိုသွန်သင်ပြီးဥပေက္ခနဲ့နေကြပါလေ။နောက်ပိုင်းကျတော့ခံစားလို့ကောင်းတဲ့တာယာပွဲကောင်းတဲ့သိမ်မွေ့ဝေဒနာဒုက္ခဝေဒနာတွေကိုခံစားရပြန်တော့လေဒီလိုပါပဲ။သူတို့လည်းအနိစ္စပါပဲလို့ဥပေက္ခနဲ့ရှုကြပါတယ်ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဈာနေဖြစ်တဲ့အဒုက္ခမတ်ဒုက္ခဝေဒနာတွေဖြစ်ကြပြန်တော့လေအနိစ္စပါပဲဘယ်လိုအတွေ့အကြုံပဲတွေ့ကြုံရတုံ့ပြန်မှုမလုပ်ပဲဥပေက္ခပါရမီကြီးကိုပွားဖို့ရာဖြစ်ပါတယ်နောက်ဆုံးကတော့ဒါနပါရမီပါပဲပေးကံစွန့်ကြဲခြင်းတရားတရားပွားများခြင်းတို့ပဲဖြစ်ပါတယ်လူဝိကြောင့်ဒီအတွက်အင်မတန်အရေးကြီးတဲ့အင်မတန်လဲကောင်းတဲ့အရေးအချင်းတစ်ခုပါပဲအင်းရထောင်သူတွေအနေနဲ့ဝမ်းစာရှာဖွေရေးအတွက်အလုပ်ကိုကြိုးကြိုးစားစားလုပ်ပြီးဝင်ငွေရှာကြရပါတယ်ပိုက်ဆံရှာလို့ရလာတော့မာနတက်လာတတ်ကြပါတယ်ငါရှာလို့ရတဲ့ပိုက်ဆံငါစူးစမ်းမှုကြောင့်ငါဉာဏ်ပညာကြောင့်ငါစွမ်းအားကြောင့်ငါငွေတွေဒီလောက်ရှာဖွေနိုင်တယ်ငါအင်မတန်တော်တဲ့လူပဲသူများတွေငါလို့မလုပ်နိုင်မကင်နိုင်ကြဘူးအစရှိသဖြင့်ဖြစ်ပေါ်လာတတ်ကြပါတယ်ငါဆိုတဲ့အတ္တဇွဲနဲ့မာနကထောင်လွှားလာပြီတန်တရာကလူမြောက်ရေးနဲ့ဖီလာစန့်ကျင်ဘက်ကိုဆက်လက်သွားနေတတ်ပါလေဒီတော့ဒီလိုမာနမထောင်ထွားအောင်ငါတလုံးမဖြစ်အောင်ပညာရှိကြီးတွေကပြောကြားမှာကြားခဲ့ပါတယ်ယောဂီတို့ငွေရှာကြတဲ့အခါမှာငါဒီငွေကိုရှာတာဟာငါအတွက်သာမဟုတ်သူများတွေအတွက်လည်းပါပါတယ်ငါရှာလို့ရတဲ့ငွေရဲ့တပိုင်းတစဟာသူများကောင်းစားရေးအတွက်ပါရပါလိမ့်မယ်လို့ဆိုပါတယ်ငါဆိုတဲ့အတ္တဇွဲနဲ့မာနဟာတဖြည်းဖြည်းပျောက်ကွယ်သွားပါလိမ့်မယ်နောက်ပြီးကိုရှာတဲ့ဝင်ငွေတွေကသူများတွေအတွက်ရဲ့ရဲ့ရောရောလှူဒန်းလိုက်မယ်ဆိုရင်တကူကောင်းကြံစည်တဲ့စိတ်မာနစိတ်အတ္တဇွဲတွေကလွတ်လာပြီးစိတ်ချမ်းသာပျော်ရွှင်မှုကိုလည်းရနိုင်ပါလိမ့်မယ်ဒီလိုစိတ်ချမ်းသာစွာနဲ့တရားတရားစည်စနာများစွာနဲ့ပေးကမ်းလှူဒန်းလိုက်တဲ့ဒါနမျိုးစေ့ဟာအနာဂတ်ကာလမှာမိမိအတွက်ပိုမိုချမ်းသာဒုက္ခဖြစ်စရာစီစဉ်ဥစ္စာတိုးပွားစရာလည်းဖြစ်လာပါလိမ့်မယ်ဒါဟာတဘာဝဓမ္မပါပဲလှူဒန်းတဲ့အခါမှာကြွားကျင်ဝါကျင်တဲ့စိတ်မာနစိတ်နဲ့ငါဒီလောက်တောင်လှူလိုက်တာပဲငါအများဆုံးလှူလိုက်တာပဲလို့အောက်မေ့မိလိုက်ရင်တော့ဒါဟာစိတ်မတန်တဲ့အလှဖြစ်သွားပါတယ်။ဘာအလားအလာကိုမှမမျှော်လင့်ပါဘူး။သူများကောင်းစားဖို့စက်စက်ပဲစည်စနာတန်တန်နဲ့ပဲလှူလိုက်တဲ့ဆိုရင်တော့အင်မတန်ကောင်းတဲ့ဒါနပါရမီပါပဲ။အခုလိုတရားပဝင်ပြီးဆယ်ရက်စီးတဲ့အခါမှာစိတ်ကလည်းတော်တော်လေးစင်ကြဲနေပြီသူများဒီအပေါ်မှာမေတ္တာကရုဏာတွေပွားနေတဲ့အခါမှာအော်လောကကြီးမှာဒုက္ခတွေအတိနဲ့ပါလားလူတွေဟာဒုက္ခဆင်းရဲကပိုးပို့ပြီးများတဲ့များများလွတ်ကင်းကြပါစေငါစိတ်ချမ်းသာတယ်လို့ငါစိတ်အေးချမ်းတယ်လို့သဟဇာတစိတ်ရှိသလိုသူများတွေလည်းစိတ်အေးချမ်းကြပါစေစိတ်ချမ်းသာကြပါစေသဟဇာတရှိကြပါစေငါတရားဓမ္မကိုရသလိုသူများတွေလည်းရနိုင်ကြပါစေငါစီစဉ်ဥစ္စာငါမှရှိတဲ့ပစ္စည်းတွေကိုသူများတွေနဲ့ဝင်ငှနိုင်ပါစေသ လူများ၏အတွက်ကိုဘယ်လိုအလုပ်မျိုးဖြစ်ဖြစ်ငါအမှုထမ်းပေးနိုင်ပါစေ။ကူညီဆောင်မပေးနိုင်ပါစေလို့နားလည်မှုနဲ့ဒါနပြုခြင်းဟာအင်မတန်ထူးမြတ်တဲ့ဒါနပါရမီပါပဲ။တရားစခန်းမှာဒါနပြုတဲ့အခါမှာငါဒီမှာတရားရသလိုတရားကျင့်သလိုလူများတွေလည်းတရားကျင့်နိုင်ကြပါစေဆိုတဲ့စေတနာနဲ့လူများကောင်းကျိုးကိုလိုလားပြီးဘာအလားအလာကိုမှမျှော်လင့်ချက်မထားပဲလှူဒါန်းရင်တော့ဒါဟာအင်မတန်တန်ဖိုးရှိတဲ့အင်မတန်ကောင်းတဲ့ဒါနပါရမီဖြည့်ခြင်းပါပဲအခုလို့တရားစခန်းမှာတရားကျင့်ကြတာဟာပါရမီ၁၀ပါးကိုနည်းနည်းချင်းနည်းနည်းချင်းဖြည့်ဖို့အခွင့်ကောင်းပါပဲတရားရိပ်တာမှာတရားပတ်ဝန်းကျင်မှာကျင့်သုံးနေတဲ့ကမ္မထာနီးနေတရားဒီအချိန်စရာဒီအခွင့်အရေးဒီကိုအဆုံးပြုကြပြီနောက်ဆုံးပန်းတိုင်ရောက်တဲ့အထိပါရမီတွေကိုဖြည့်ကြပါတရားဟာဘဝတလျှောက်လုံးမှာဖြစ်ပေါ်လာသမျှဒုက္ခတွေကလွတ်မြောက်ဖို့ရာဖြစ်ပါတယ်တရားရှိမှသာဘဝမှာပျော်ရွှင်မှုတကယ်အေးချမ်းမှုတကယ်သဟဇာတရှိမှုတွေဖြစ်နိုင်ပါလိမ့်မယ်ဘဝရဲ့စင်ရည်တွေကလွတ်မြောက်အောင်ကြိုးစားကြပါမိမိတူဒီအတွက်သာမဟုတ်ပဲသူများဒီအတွက်လည်းဖြစ်ပါတယ်ကဘာတဝန်းလုံးမှာဒုက္ခတွေလွှမ်းမိုးနေပါတယ်လူသားတွေပူပူများများဒုက္ခတွေကလွတ်မြောက်ကြပါစေတရားဓမ္မနဲ့ထိတွေ့မိကြပြီးစိတ်တွေတန့်ရှင်းစင်ကြယ်နိုင်ကြပါစေဆိုတဲ့စိတ်မျိုးနဲ့အေးချမ်းစွာတရားမြတ်တာစွာနေတတ်အောင်ကြိုးစားကြပါဒီလိုဆိုရင်တော့ကို့အကျိုးသူ့အကျိုးနှမျိုးစလုံးအတွက်အကျိုးခံစားကြရပါလိမ့်မယ်အားလုံးကုန်သောတတ္တဝါဒီကိလေသာအညစ်အကြေးတွေကလွတ်ကင်းကြပါစေလွတ်ကင်းကြပါစေဒုက္ခဆင်းရဲတွေကလွတ်ကင်းကြပါစေလူကင်းကြပါစေချမ်းသာကြပါစေအေးငြိမ်းကြပါစေတန်တရာဝတ်စင်းရဲ့မှာလူကင်းကြပါစေလူကင်းကြပါစေဘဝတုတပ္ပမင်္ဂလံခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေတည်း